Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ28ရက်စနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါ။ကျမနန္ဒာချမ်းမသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။ရုရှားတိုက်လေရင်ဒဇင်းကိုတူရကီကပြစ်ချခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားစကားစစ်ပွဲဆက်လက်ဖြစ်ပွားနေပါတယ်။မာလီနိုင်ငံမှာလူ10ဦးသေဆုံးခဲ့ရတဲ့ဘမာကိုဟိုတယ်ဝင်ရောက်စီးနှင်းမှုနဲ့ပတ်သက်ပြီးလူ9ဦးကိုဖမ်းဆီးလိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြောပြသွားမှာဖြစ်ပါတယ်ရှင်။
ကောင်းပါပြီရှင်။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့လုပ်ငန်းစဉ်တွေမှာဒေါ်ဆက်စုကြည်ဦးဆောင်မယ်ဆိုတာနဲ့ပတ်သက်ပြီးတမတော်သားဟောင်းတူဦးလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတူဦးလည်းဖြစ်တဲ့ဦးမျိုးမြင့်ကတော့အခုလိုသုံးသပ်ပါတယ်
။အစိုးရဖွဲ့လို့ဖွဲ့နိုင်ရုံနဲ့ငြိမ်းချမ်းရေး process တွေကိုပေါ့ဗျာ။အခုအခက်တိုင်းကြပေါ့တကယ်ဒီလိုငြိမ်းချမ်းရေးဖြစ်လာအောင်လုပ်ဖို့ဆိုတာကတော့အခက်ခဲနည်းနည်းရှိတယ်ဗျာ
။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်အစိုးရတစ်ဖွဲ့ပြီးချိန်မှာပြည်လုံးကျုပ်ပြစ်ခတ်ရဆယ်ရဲသဘောတူညီချက်နဲ့ပတ်သက်ပြီး NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ကဦးဆောင်မဲ့အကြောင်းနဲ့ရခိုင်အမျိုးသားကောင်စီ ANC နဲ့ဆက်သွယ်မြင့်မြန်းချက်အပြင်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတရားမျှတစွာဆောင်ရွက်မှုမရှိသေးကြောင်းလူ့အခွင့်ရေးအဖွဲ့တွေရဲ့ဝေဖန်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုမနန္ဒာချမ်းနဲ့ကိုရဲခေါင်တို့ကကြေညာပေးပါအောင်ရှင်။
ရုရှားတိုက်လေရင်ဒဇင်းကိုတူရကီကပြစ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားတောက်ကြနေသည့်စကားစစ်ပွဲဆက်လက်ဖြစ်ပွားနေတာမှာတူရကီသမ္မတရီဆက်တေယစ်အာရိုဂန်ကရုရှားအနေနဲ့မီးနဲ့ဆော့ကစားတဲ့လုပ်ရပ်မျိုးတွေမလုပ်ဖို့တတိပေးလိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတယ်ဆိုပြီးဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုစန့်ကျင်နေတဲ့အုပ်စုတွေကိုတိုက်ခိုက်တာဆီးရီးယားနိုင်ငံထဲမှာစစ်ပွဲရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့ထရက်ကားတွေကိုပိတ်မထားတိုက်ခိုက်တာတွေလို့လုပ်ရပ်တွေနဲ့ရုရှားနိုင်ငံကမီးနဲ့ကစားနေတယ်လို့တူရကီနိုင်ငံအရှေ့မြောက်ဘက်ဘေဘတ်မြို့မှာမိန့်ခွန်းပြောကြားစဉ်တူရကီသမ္မတကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။တူရကီနယ်စပ်အနီးဆီးရီးယားနိုင်ငံတွင်းမှာတူရကီနိုင်ငံကအကူအညီပေးရင်းနှီးတစ်ခုကိုရုရှားလေယာဉ်ကဗုဒ္ဓဟူးနေ့မှာပစ်ခတ်ခဲ့တဲ့အတွက်လူ9ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တယ်လို့လည်းတူရကီအစိုးရသတင်းဌာနနဲ့တူရကီအကူအညီပေးရဲ့အဖွဲ့တို့ကပြောပါရယ်။အင်ကာနေတုန်းကရုရှားတိုက်လေယာဉ်ကိုတူရကီကပြစ်ချခဲ့ပြီးတဲ့နောက်ရုရှားနိုင်ငံကဒေါသတကြီးတုံ့ပြန်ခဲ့ပြီးဆီးရီးယားပြည်ပခန့်မှာစန့်ကျင်ဘက်ပါဝင်နေတဲ့နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့သတိပေးခဲ့တဲ့အတွက်နိုင်ငံတကာပြည်ပခန့်တစ်ခုအသွင်ဖြစ်လာမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာခဲ့ပါရယ်။
ပြင်သစ်သမ္မတဖရန်ဆွာဟော်လန်ဒီဟာအခုလပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အစွန်းရောက်တပ်ဖွဲ့အားလုံးကိုချေမှုန်းပစ်ဖို့တန်နိုင်ထံချထားတယ်လို့တိုက်ခိုက်မှုအတွင်းသေဆုံးသူတွေအတွက်ကျင်းပခဲ့တဲ့နိုင်ငံအဆင့်အောက်မြင့်ပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ပဲရစ်မြို့ Invalides နိုင်ငံတော်အထိမ်းမှတ်အဆောက်အဦနေရာမှာကျင်းပခဲ့တဲ့အောက်မြင့်ပွဲအခမ်းအနားမှာ IS အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့လူ130ဦးရဲ့နာမည်နဲ့အသက်တွေကိုဖတ်ကြားမှုနဲ့စတင်ခဲ့ပါတယ်။အခုဆိုရင် IS သွေးကြောအဖွဲ့ကပဲဒစ်မြို့ကပွဲရုံအပဝင်နေရာအများပြားမှာအပြစ်မဲ့ပြည်သူတွေကိုပစ်တပ်ပြီးအသေးခံဘုံခွဲတိုက်ခိုက်မှုကျူးလွန်ခဲ့တာနှစ်ပတ်ကြာခဲ့ပြီဖြစ်ပါတယ်။ဒီအောက်မြင့်ပွဲအခမ်းအနားကိုအခြားပြင်သစ်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးပြင်သစ်နိုင်ငံအတွက်အဆိုးဝါးဆုံးလို့ပြောဆိုနေကြတဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းမှာအသက်ခံရတဲ့သူတွေရဲ့မိသားစုဝင်တွေနဲ့ဒဏ်ရာရရှိသွားသူတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်
။အာဖရိကတိုက်မာလီနိုင်ငံအထူးတပ်ဖွဲ့တွေကပြီးခဲ့တဲ့အပတ်တွင်လူ10ဦးသေဆုံးခဲ့ရတဲ့ဘာမာကိုဟိုတယ်တစ်ခုကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးလူ9ဦးကိုဖမ်းဆီးလိုက်ပါတယ်။သူတို့9ဦးကိုဘာမာကိုမြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့စုံစမ်းစစ်ဆေးပြီးတဲ့အခါဗာယူရချက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုပုံမသိရှိလာလိမ့်မယ်လို့စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီလူ9ဦးဟာတိုက်ခိုက်မှုနဲ့ဘလို့ဆက်ဆက်နေတယ်ဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိပါဘူး။နိုဝင်ဘာလ20ရက်နေ့က Radisson Blue Hotel တိုက်ခိုက်မှုနဲ့ပတ်သက်ပြီးအာဖရိကစစ်သွေးကြွအဖွဲ့နှစ်ခုဖြစ်တဲ့ El Carida နဲ့ Elmo Raviton အဖွဲ့တို့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကိုကြေညာခဲ့ပါတယ်။တနက်သမား2ယောက်တို့ဟာမောင်းမြန် rifle တနက်တွေနဲ့ဘုံတွေကိုအသုံးပြုပြီးတော့မနက်စောပိုင်းမှာဟိုတယ်ရဲ့အဲ့ဂျိုခန်းကိုတိုက်ခိုက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်အများပြားတိုက်ဆုံခဲ့ရပါတယ် Radisson Blue Hotel ဟာမာလီငြိမ်းချမ်းရေးဆွေးနွေးပွဲလက်ခံကျင်းပဖို့အတွက်နိုင်ငံသားတွေကိုယ်စားလှယ်အဖွဲ့တွေအများပြားရောက်ရှိနေတဲ့အချိန်လေးဖြစ်ပါတယ်တနက်သမားတွေဟာဟိုတယ်ဝင်းထဲကိုတန်ယုံနံပါတ်ပြတ်တက်ထားတဲ့ကားနဲ့ဝင်ရောက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်
ဂျာမနီနိုင်ငံကိုပြင်းပြင်းထန်ထန်အကြမ်းဖက်တိုက်ခိုက်မှုကျူးလွန်မှုကြံစည်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံထားရတဲ့သူနှစ်ဦးကိုဂျာမန်ရဲတပ်ဖွဲ့ဝင်တွေကတောက်ကြနေကပြန်လွှတ်ပေးလိုက်ပါတယ်။ဂျာမနီနေကဘာလင်မြို့အပြင်အစ္စလာမ်ယဉ်ကျေးမှုစင်တာတစ်ခုကိုဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံရတဲ့သူနှစ်ဦးကိုတပ်သေးထောက်ထားခိုင်လုံခိုင်ခိုင်လုံလုံမရှိတဲ့အတွက်ပြန်လွှတ်ပေးလိုက်တယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်။အခုလိုဝင်ရောက်စီးနှင်းမှုပြုလုပ်ခဲ့ပြီးတဲ့နောက်အာနာပိုင်နေဟာအဆိုပါအမျိုးသားနှစ်ဦးရဲ့ကားထဲမှာတန်တရားဖြစ်ဖွယ်အရာဝတ္ထုတွေတွေ့ရှိခဲ့ပေမဲ့နောက်ပိုင်းအဲ့ဒီအရာတွေဟာလက်နက်တွေနဲ့ပောက်ကွဲစေတဲ့ပစ္စည်းမဟုတ်တယ်လို့အန်ရဖြစ်စေတဲ့ပစ္စည်းတွေမဟုတ်ကြောင်းလည်းတွေ့ရှိခဲ့တာဖြစ်ပါတယ်။လုံခြုံရေးအရေးမြစ်တရပြောကြားချက်အရဒီအမျိုးသားတွေဟာ IS အစွန်ရောက်ဖွဲ့နဲ့ဆက်စပ်မှုရှိနေပြီးဂျာမနီနိုင်ငံအနောက်ပိုင်းဒော့မန်မြို့ကိုတိုက်ခိုက်ဖို့ကြံစည်နေတာဖြစ်တယ်လို့ခန့်မှန်းခဲ့ကြတာဖြစ်ပါတယ
်။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်ရှင်။ပုံရံမင်းကြီး Francis ရဲ့အာဖရိကတိုက်ခီးစဉ်တွင်ဒုတိယခီးတစ်ထောက်အဖြစ်ရောက်နေတဲ့ယူဂန္ဒါနိုင်ငံအနေနဲ့ဒုက္ခသည်တွေကိုလက်ခံကြိုဆိုရမှာထူးထူးခြားခြားဆောင်ရွက်ခဲ့တဲ့အတွက်ပုံရံမင်းကြီးကချီးကျူးလိုက်ပါတယ်။အရှေ့အာဖရိကမှာယူဂန္ဒါနိုင်ငံဟာဒုက္ခသည်တွေကိုကြိုဆိုလက်ခံရမှာထူးခြားပြောင်မြောက်လာသလိုလူကုန်တိတ်ခနဲ့အညီလုံလုံခြုံခြုံဘဝသစ်ထူထောင်နိုင်အောင်အကူအညီပေးနိုင်ခဲ့တဲ့အကြောင်းတောက်ကြနေကအန်တဘီမြို့ကိုလေချောင်းခီးနဲ့ရောက်ရှိသွားခဲ့တဲ့ပုံရံမင်းကြီးကပြောကြားခဲ့ပါတယ်။ဒုက္ခသည်အရေးကိုရင်ဆိုင်ဖြည့်ရှင်းတာဟာလူသားတို့အတွက်ဆန်းသက်ချက်တည်းရဲ့ဖြစ်ကြောင်းကိုလည်းပုံရံမင်းကြီးကအမှတ်ချက်ပေးခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူဒန်နိုင်ငံတွေကသွေးထွက်တန်ယူပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်မလို့ထွက်ပြေးလာသူအများစုပါဝင်တဲ့လူဦးရေ9သိန်းကျော်ကိုယူဂန္ဒါနိုင်ငံကလက်ခံထားတယ်လို့ပြောပါတယ်။ကမ္ဘာကြီးဟာအာဖရိကတိုက်ကိုမျှော်လင့်ချက်တစ်ခုအဖြစ်ရှုမြင်ကြတယ်လို့လည်းပုံရံမင်းကြီးကပြောကြားခဲ့တယ်လို့သူ့ရဲ့သုံးနိုင်ငံခီးစဉ်ဟာလည်းအာဖရိကတိုက်ရဲ့အောင်မြင်မှုတွေနဲ့ရုန်းကန်ခဲ့ရတာတွေကိုအများကအာရုံစိုက်လာစေဖို့ရည်ရွယ်တယ်လို့လည်းပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံဟာ2013ခုနှစ်ကအစိုးရရဲ့စင်ဆာကိုစန့်ညင်ရေးဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်လူခွင့်ရေးလှုပ်ရှားသူ3ဦးကိုပြင်းထန်တဲ့ထောင်ဒဏ်နဲ့ချမှတ်လိုက်ပါတယ်။လူခွင့်ရေးလှုပ်ရှားသူ Gofinshan ကိုထောင်ဒဏ်6နှစ်ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကြောင့်သူ့အနေနဲ့အန်အော်ဘီဒေါသထွက်ခဲ့ရတယ်လို့လှုပ်ရှားသူတွေရဲ့ရှေ့နေဂျန်လီက VOA ကိုပြောပါတယ်။တရားရုံးဟာတောက်ကြနေကသူ့ရဲ့အမှုတွေကိုတရားရုံးစစ်ဆေးမှုမစတင်ခင်မှာပဲယာစိုးမှုပုံမှန်တွေထပ်တိုးပြီးဆွဲချက်တင်လိုက်တယ်လို့သူကပြောပါတယ်။တရားရုံးကနေကြိုးချောင်းစီလျော်မှုမရှိဘဲတခါမှကြားတော့မကြားဘူးတဲ့ဆွဲချက်အစ်စ်တွေထပ်တက်လိုက်တာပါလို့ရှင့်နေကျန်းကပြောပါတယ်။အခြားလူအခွင့်ရေးလှုပ်ရှားသူတွေဖြစ်တဲ့လီယွန်ဒေါင်းနဲ့ဆန်ဒန်ချန်တို့ကဒီဆန္ဒပြမှုထဲမှာပါဝင်တဲ့အတွက်ကြောင့်ပဲထောင်ဒဏ်3နှစ်နဲ့2နှစ်ခွဲစီချမှတ်ခံလိုက်ရပါတယ်။သူတို့သုံးဦးကိုလူမှုရေးတည်ငြိမ်မှုကိုပြက်ပြားစေတဲ့လူလူစုဝေးမှုပြုလုပ်တယ်ဆိုတဲ့ဆွဲချက်တင်ထားတာဖြစ်ပြီးတော့ခေါင်းကတော့ပြဿနာဖြစ်အောင်နှိုးဆွမှုနဲ့ရံမွဲတွေစတင်မှုနဲ့စတဲ့ပြစ်ချက်တွေကိုပါအပေါ်ဆွဲချက်တင်ခံထားခဲ့ရတာဖြစ်ပါတယ်။တရုတ်အစိုးရဟာအစိုးရစန့်ညင်သူတွေကိုအလားတူကျေပြန့်ပြီးလူတို့လူအဓိပ္ပာယ်ဖွင့်လို့ရတဲ့ဆွဲချက်တွေတင်ပြီးတရားစွဲဆိုလို့လေ့ရှိပါတယ်။
smartphone တွေမှာပါတဲ့ WhatsApp လို့ခေါ်တဲ့ message ပို့တဲ့စနစ်ပေါ်မှာမိန်းကလေးငယ်တဦးကိုအာရမပြုကျင့်မှုတွေနဲ့ပြုကျင့်နေတဲ့ video တစ်ခုပြန့်နှံ့ခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့တန်တရာရှိသူအထက်တန်းကျောင်းသား၄ဦးကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အုပ်စုလိုက်ဒီအာရမပြုကျင့်မှုဟာနိုဝင်ဘာလ၈ရက်နေ့ကမွန်ဘိုင်းမြို့အထက်တန်းကျောင်းတစ်ကျောင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့မတရားပြုကျင့်ခံရသူမိန်းကလေးရဲ့အတော်အရဲကိုတိုင်ကြားခဲ့တာကြောင့်ကြာတာပရိနေကရဲတွေကနေဒီအမှုကိုစတင်ကင်တွယ်ခဲ့တာဖြစ်ပါတယ်။အသက်15နှစ်သာရှိသေးတဲ့အဲ့ဒီမိန်းကလေးပေါ်မတရားပြုကျင့်သူတွေကမတိုင်တန်းဖို့ချင်းချောက်ထားတာကြောင့်မလို့ဒီကိစ္စကိုကာယကံရှင်မိန်းကလေးကနှုတ်ဆက်နေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသူမအပေါ်မတရားပြုကျင့်သူတွေကိုယ်တိုင်ကတင်ခဲ့တယ်လို့ဆွဆွဲထားတဲ့အဲ့ဒီဗီဒီယိုကိုမိန်းကလေးရဲ့အတော်ကတွေ့ခဲ့ပြီးတဲ့နောက်မှာမှအကြောင်းစုံကိုသူမကပြောပြခဲ့တာပါ။တန်တရားရှိသူ၄ဦးကတော့16နှစ်နဲ့19နှစ်ကြားအရွယ်တွေဖြစ်ပါတယ်။အစစ်မြေရဲအရာရှိတဦးရဲ့အဆိုအရသူတို့တွေကဝန်ခံခဲ့ပြီးသူတို့ကိုအခုခါအိန္ဒိယနိုင်ငံစစ်ပွဲရေးမြို့တော်ဖြစ်တဲ့မွန်ဘိုင်းကဒွန်ဂရီလူငယ်ထိန်းသိမ်းရေးအချင်းစခန်းကိုပို့ဆောင်လိုက်တယ်လို့ဆိုပါတယ်။
ဒီတစ်ပတ်မှာလူပြူရဲရာရှိတဦးကလူမဲ၁၀ကျော်သက်လူငယ်တဦးကိုပြစ်တက်လိုက်တဲ့ဗီဒီယိုဖိုင်ကိုဖြန့်ချိခဲ့ပြီးတဲ့နောက်တောက်ကြနေကရှီကာဂိုမြို့မှာလူအမြောက်များလမ်းမပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်16ချဲလို့ကျူးဟစ်ကျွေးနေတဲ့ဆန္ဒပြသူရာပေါင်းများစွာဟာအထက်တန်းလွှာတွေဈေးဝယ်ထွက်လိရှိတဲ့စတိုးဆိုင်နေဟိုတယ်နဲ့စားတောက်ဆိုင်နေရှိတဲ့ Magnificent Mile ဈေးဝယ်ရက်ကကလမ်းမပေါ်မှာလမ်းလျှောက်ချီတက်ခဲ့ကြပြီးရင်အသွားလာတွေကိုတားဆီးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
今年年末呢闹松亚的电影股马南达前呢股也看到今年比给他吧苦了的电商马路呢塞对面面这对股塞在讨论比巴罗没人物上呢的答应他了呢该破人呢年年也压不落眼睛的嘛朝鲜书记果然无上端没说比没高龙路口的牛大嘎过也呢龙中也破司机股人中表面表面来嘛年年也落眼睛奥面没落面嘛也懂得读读个表述来吧嘞这前个大马路大行都来批年年也见大行都来批的ဦးမျိုးမြင့်ကိုမနန္ဒာချန်ကဆက်သွယ်မြင့်မြန်တဲ့အခါမှာရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရတရားဖွဲ့စည်းနိုင်ရုံနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်လာအောင်လုပ်နိုင်ဖို့မှာအခက်အခဲတွေအများကြီးရှိတယ်လို့သူကအခုလိုစဖြေပါတယ်ရှင်
။ကျွန်တော်အမြင်ပြောရရင်တော့ဗျာပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ကိစ္စကအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စဗျာ။အဲ့တော့အမျိုးသားလုံခြုံရေးဆိုင်တဲ့ကိစ္စလို့ပြောရတဲ့နေရာမှာဗမာပြည်မှာအမျိုးသားလုံခြုံရေးကိစ္စကိုဆုံးဖြတ်တဲ့ဥစ္စာကာလုံလို့ခေါ်တဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုရဲအဲ့ဒီ7ဦးပါတဲ့အဖွဲ့ကြီးကဆုံးဖြတ်တာအဲ့ဒီကာလုံအဖွဲ့တခုထဲမှာက6ဦးကကာကွယ်ရေးဦးစီးချုပ်ကလူတွေဗျအဲ့တော့ NLD ကဆိုတာဖွဲ့စည်းနိုင်ပြီဆိုရဲအဲ့ဒီကာလုံထဲမှာဆုံးဖြတ်တဲ့နေရာတွေမှာမဲအများစုနဲ့စစ်တပ်ကိုတာစီရဖို့တကော NLD ကဘယ်နှနေရာရမလဲဆိုတဲ့ပြဿနာရှိတယ်ဗျအဲ့တော့အစိုးရဖွဲ့လို့ဖွဲ့လိုက်နိုင်ုံနဲ့ငင်းငိုင်း process တွေကိုပေါ့ဗျာကိုစိတ်တိုင်းကြပေါ့တကယ်ပြည်တွင်းငင်းငိုင်းဖြစ်လာအောင်လုပ်ဖို့ဆိုတာကတော့အကဲကဲနည်းနည်းရှိတယ်ဗျာနောက်တစ်ချက်ကဥပမာပေါ့ဗျာကာလုံတော့မှာပါနေတဲ့လူတွေကျွန်တော်တို့ကအရသားကြီးလည်းပါတယ်စစ်သားကြီးလည်းပါတယ်ပြောကြပေမဲ့ဒီနေရာမှာကျွန်တော်ကအရသားစစ်သားခွဲတာတက်ပေါ့ဗျာလူလူဘက်ကလူနဲ့စစ်ဘက်ကလူဘယ်နှယောက်ပါကြလဲဆိုတော့ကျွန်တော်အဲ့လိုမျိုးခွဲကြည့်ချင်တယ်အဲ့တော့ NLD အနေနဲ့ကဒေါ်ဆန်းစုကြည်အနေနဲ့ NLD အနေနဲ့ကလွတ်လွတ်ကျွတ်ကျွတ်အစိုးရလည်းဖွဲ့ခွင့်ရပြီအခုနောက်လိုနိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စလည်းဖြစ်တဲ့ငြိမ်းချမ်းကိစ္စကိုလည်းလုံခွင့်ရပြီဆိုတော့မှကျွန်တော်တို့ကကာလုံလို့ခေါ်တဲ့မျိုးသားကာကွယ်ရေးနဲ့လုံးယုံရင်အဖွဲ့အစည်းကိုဘယ်လောက်ထိဩဇာတက်ရောက်နိုင်လိမ့်မလဲပေါ့ဘယ်လောက်ထိဩဇာလွှမ်းမိုးနိုင်မလဲဆိုတဲ့အခြေအနေပေါ်မှာမူတည်တယ်ဗျအဲ့တော့ကျွန်တော်တို့ကတကယ်လို့ဒေါ်အောင်ဆန်းစုကြည်ကလွတ်လွတ်ကျွတ်ကျွတ်အစိုးရဖွဲ့ခွင့်လည်းရပြီဟိုဘက်မှာငြိမ်းချမ်းရေး process မှာလည်းပါတော့မယ်ဆိုလို့ရှိရင်ကကာလုံလို့ပြောတဲ့မျိုးသားကာကွယ်ရေးနဲ့လုံးယုံရေးဆိုတာဟာကြီးကိုအရင်ဆုံးပြုပြင်ပြောင်းလဲဖို့လိုတယ်ဗျအဲ့ဒါကြီးမပြောင်းလဲနိုင်ဘဲနဲ့တော့စစ်တပ်ကိုတိမ့်သွင်းဖို့သုံးဖို့ဖြောင်းပြဖို့သုံးဖို့နားချဖို့ငြိမ်းချမ်းရေး process ထဲမှာပါဝင်လာဖို့ပေါ့ဗျာဘာမှလုပ်မရဘူးလို့ကျွန်တော်ထင်တယ်ဗျာ
ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလုပ်နေတဲ့တခြားလုံးမှာတစ်ဖက်မှာလည်းငြိမ်းချမ်းရေးဆွေးနွေးတယ်တစ်ဖက်မှာလည်းတိုက်ပွဲတွေဖြစ်တယ်ဒီအပေါ်မှာပြောတော့သမရဦးသိန်းစိန်ကိုတိုင်ကနေမှတိုက်ပွဲတွေရပ်ဖို့ဆိုပြီးတော့ပြောလိုက်တာရှိပါတယ်ဒါပေမဲ့လည်းတမရော်ကသူ့ဟာနဲ့သူဆက်တိုက်နေတာပဲဆိုတော့အနေဒီအစိုးရတက်လာရင်ရောတမရော်ကိုပြောဆိုတဲ့အခါတွေမှာတမရော်ကနားထောင်မှမဟုတ်ဘူးဩသာညောင်းမှမဟုတ်ဘူးလို့ဆိုလိုတဲ့သဘောလားရှင်
အဲကျွန်တော်ခုနပြောသလိုပေါ့ဗျာဥပမာဒီမိုကရေစီနိုင်ငံတွေမှာလို့ဟိုစစ်တပ်ကြီးရတားအစုရကိုနာခံရမယ်ဆိုတဲ့အမူတိုင်းပေါ့ဗျာအဲ့ဒီအတိုင်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာရှိတယ်ဆိုလို့ရှိရင်တော့ဒါစစ်တပ်ကမဖြစ်မနေနာအောင်နာခံရမှာပဲဗျာအခုကဖြစ်နေတာက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရကောစစ်တပ်ကြီးလက်ရှိတက်နေတဲ့ဘယ်အစိုးရဖြစ်ဖြစ်ပေါ့ဗျာစစ်တပ်ကမနာခံလို့ရတယ်ဆိုတဲ့အဓိပ္ပာယ်မျိုးကြီးရှိနေတယ်ဗျာအဲ့တော့ဆိုလိုတာကဘယ်အစိုးရပဲတက်တယ်တက်ခြင်းနဲ့အစိုးရတက်ပေါ့ဗျာအဲ့တော့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာစစ်တပ်ကြီးလူထုကရွေးချယ်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတရက်ကိုနာအောင်နာခံရမယ်ဆိုတာမျိုးမပြုတ်ပြင်မပြောင်းလဲနိုင်ပြီးဥပဒေအပိုင်းမှာတော့ခင်ဗျဒီပြဿနာတွေဆက်ရှိနေမှာပဲလို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ရှင်နောက်ဆုံးတစ်ခုအနေနဲ့ကတကယ်လို့ထားပါတော့ဒီငြိမ်းချမ်းရေးကိစ္စတွေကိုဆက်ဇဘဝိုင်းမှာထိုင်ကြပြီးပြောကြပြီးဆိုခဲ့ရင်အဓိကတိုက်ပွဲတွေဖြစ်နေတဲ့ကချင်ဘက်မှာကချင်ဒေသကကြောက်စိမ့်နယ်မြေဖြစ်တဲ့သဘာဝတယံဇာတတွေဒီဟာကနေပြီးတော့လဲဒီစစ်တပ်ပေါ့နော်စစ်တပ်နဲ့ပတ်သက်တဲ့ခရိုနီတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်အကျိုးအမြတ်တွေအများကြီးရနေတာတွေရှိတော့ဒီတယံဇာတခွဲဝေယူရေးကိစ္စမပါဘဲနဲ့ရောဒီငင်းငင်းရေးဟာဖြစ်နိုင်ပါမလား
တယံဇာတခွဲဝေယူဆိုတဲ့အပိုင်းမှာကျွန်တော်တို့ကအဲ့ဥစ္စာလဲခွဲယူချုပ်ပုံအခြေခံဥပဒေရ NLD ကပြောလာတဲ့ Federal Move ကိုဘယ်လိုကျင့်သုံးမလဲပေါ့ဗျာအကျိုးရေးအာဏာတရားစီရင်အာဏာပေါ်တရားဥပဒေပြည်ရေးအာဏာအပြင်အဲ့လိုပြည်နယ်တွေလိုက်ထွက်ရှိတဲ့တရားဇာတတွေဘယ်လိုခွဲဝေကြလဲဆိုတာအပိုင်းကလည်း အခုနောက်တော့ဘဝိုင်းမှာပဲဆွနေရပါလားကျွန်တော်ထင်တာမဟုတ်ပါဘူးကျွန်တော်ယုံပါတယ်အခုတိုင်းရင်းသားလူမျိုးစုတွေအားလုံးဟာသူတို့ဒေသအသီးသီးမှာထွက်နေတဲ့တရားသာသာခွဲဝေရေးကိစ္စတွေကိုလည်းပဲပြည်တွင်းငြိမ်းချမ်းရေးကိစ္စမှာအရေးပါပါဆွနေသလိုမျိုးဒေါက်ဆန်းစုကြည်နဲ့ဆွနေကြပါပါဆွနေကြတဲ့အခါကျလို့ရှိရင်လည်းပြည်လည်ဖို့အလားအလာတွေလည်းအများကြီးရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာ
ဦးမျိုးမြင့်ကိုမှနေနာချင်းကဆက်သွယ်မင်းမြန်ခဲ့တာဖြစ်ပါတယ်ရှင်ခုဆက်လက်ပြီးတော့လက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့ပြီးစည်းချိန်မှာဥက္ကဋ္ဌတော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်သွားမယ်လို့ပါတီထိပ်ပိုင်ခေါင်းဆောင်တူကပြောပါတယ်ဒီအကြောင်းဆက်သွယ်မင်းမြန်ထားတဲ့မိုင်းချင်းနိုင်ကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်
လက်ရှိမြန်မာအစိုးရကသူတို့ချမှတ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းအဆင့်ဆင့်အကောင့်ထဲပေါ်ဆောင်ရွက်နေရမှာနိုင်ငံရေးဆွေးနွေးပွဲအဆင့်ရောက်ဖို့ NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပနေတာပါလက်ရှိအစိုးရကိုယ်စားလှယ်ဖြစ်တဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကဆောင်ရွက်နေတာတွေကိုအတိအမှတ်ပြုတယ်လို့ NLD အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဒေါက်ဆန်းစုကြည်ကိုတိုင်ဦးဆောင်သွားမှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်က VOA ကိုပြောပါတယ်
။အစိုးရတရားဝင်ဖွဲ့ပြီးမှဒေါက်ဆန်းကြီးကခေါင်းဆောင်မှာအခုလက်ရှိနေတာကတော့လုပ်ကြည့်ကျွန်တော်ရဲကျွန်တော်ကအော်နာရရဲ့တက်မယ်သူတို့တွေအားရကျွန်တော်ကအော်နာလုပ်မယ်သူတို့တွေပြင်းနေဆရာမရှိသူတို့ကကျွန်တော်ဂုဏ်ပြုပြီးမှအတိမပြီးပြီးတော့ဒေါက်ဆန်းကြီးအစိုးရဖြစ်တယ်သူငြိမ်းချမ်းရေးပွဲဆိုင်ချုပ်တော့ဒေါက်ဆန်းကြီးခေါင်းဆောင်မှာ
နောက်တက်လာမဲ့အစိုးရတဲ့အနေနဲ့လက်ရှိဆွေးနွေးသဘောတူညီချက်တွေကိုဆက်လက်တည်ဆောင်ပြီးဆောင်ရွက်ပေးဖို့ဆန္ဒရှိကြောင်း NCA မှလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့အထွေထွေတူရီမှုဖဒိုစောကွယ်ထူးဝင်းက VOA ကိုပြောပါရယ်ဒေါက်ဆန်းစုကြည်ဦးဆောင်မဲ့အနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ခေါ်မှာဖြစ်တယ်လို့လည်းဦးဝင်းထိန်ကဆိုပါရယ်ဒီ
ကနေ့ပတ်သက်လို့ကျွန်တော်ဟိုတော့ကပြောဘူးလေဒီကနေ့လက်မှတ်ပြခင်ကပြောဘူးလေလည်းငါတို့ဒီကနေ့ဆိုရင်တချို့တဲ့အိမ်ဆောင်မှာတော့ဆိုင်ရဲ့လက်မထိုးဘူး။ဒါကလည်းအဒီအကြောင်းကဒီလက်မထိုးတဲ့လူရှိရင်လက်မထိုးတဲ့လူတွေနဲ့လက်မထိုးတဲ့ဖွဲ့စည်းရမှာနားလည်မှုပြတာမှအေးချက်။ဒီကလက်မထိုးတဲ့ဖွဲ့စည်းတွေရောတရားဝင်ကြည့်ရပြီးလက်မထိုးတဲ့ဖွဲ့စည်းတွေကိုပြီးတော့ဖိအပ်ပေးမှလို့ရှိနေတယ်။အဲ့ဒီဟိုတော့လည်းပြောခဲ့ဘူးလေ။အခုကျွန်တော်ဆွေးနွေးနေဖြစ်တာပဲလေ။ဒါမှမဟုတ်တဲ့ဒီဒီဒီအေရိုးနောက်ပြီးတော့အာဆီယံကိုဖိကြနေတာမဖြစ်တဲ့ကိစ္စလေ။ဒါမှမဟုတ်ဒီတော့လည်းချက်ပြီးတော့ဥစားတဲ့လူကသူကလည်းလက်နဲ့ကိုင်အဖွဲ့ကြီးတွေပတ်သက်တဲ့ပြဿနာတွေကိုအားလုံးကိုသိခေါ်ပြီးတော့မှညီတော်ချင်းရအောင်ပါ
ဟုတ်ကဲ့ဒီဒေါက်ဆန်းစုကြည်ကအခုကာချုပ်တို့သမရတို့နဲ့တွေ့ဖို့သူဖိတ်ထားတယ်ဟိုဘက်ကလည်းဒီဇင်ဘာလောက်တွင်ဖြစ်နိုင်မယ်ဆိုပြီးတော့သတင်းဌာနတွေကိုပြောလာပြီပေါ့နော်အဲ့တော့ဒီလိုလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဖို့ကြတော့အန်ကယ်တို့ဘလို့အစီအစဉ်ရှိမလဲရှင
်အခုကဒီဆန်းစုကြည်နာမဖြစ်ပြောင်းဖြစ်ဖို့ကိုကြီးကြီးလာဒီကကြီးကြီးကဆယ်ကြီးကိုဒီကလာနဲ့ချိုးမှုဖြစ်ပေါ်အဓိကကြတယ်အဲ့ဒါကိုဖြစ်တော့မှလာငင်းကြီးကရောတော့ကျွန်တော်ခိုင်နိုင်ပါ
ငင်းကြီးရေးဆွေးနွေးပွဲအတွက်နိုင်ငံရေးပါတီစုစုပေါင်း90ကျော်တဲ့ကကိုယ်စားလှယ်16ဦးကိုနိုဝင်ဘာလ22ရက်နေ့ကရွေးချယ်ရမှာပါတီအားလုံးကိုကိုစားမပြုတာကြောင့်ပါတီငယ်တွေဘက်ကမချေမနှက်ဖြစ်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ဦးဝင်းထိန်ကိုမေးကြည့်တော့
နိုင်ငံရေးပါတီရဲ့မြောက်ကျတဲ့နိုင်ငံရေးပါတီရဲ့ဘယ်သူတွေလဲဆန်းစစ်ကြည့်ဒီကျွန်တော်တို့ဟိုတော့ကတွေ့ထားဘူးလေဒီရေကော့ဘက်တဲ့ငင်းကလေးကဒီ all inclusive ဆိုပြီးတော့မှနိုင်ငံရေးပါတီအားလုံးပါဝင်တဲ့ဆွေးနွေးပွဲလုပ်မယ်ဆိုရင်နိုင်ငံရေးပါတီကိုယ်တိုင်တစ်ခုဆိုတာသဘောမကျဘူးအဲ့ဒီကုတယောက်ဆိုရင်ဘယ်လိုလုပ်ကြရအောင်။နောက်ပြီးတော့ဆယ်ခုတစ်ဖွဲ့တစ်ဖွဲ့ဆိုလည်းပြောလို့ကြရအောင်။ဒီလိုလိုထောက်ကမ်းလို့ရတယ်။ဒီဘက်ကဒီလိုလိုထောက်ကမ်းလို့ကျန်တဲ့ပါတီတွေကလည်းဒီလိုလိုကိုယ်စားပြီးပါတီလို့ကျွန်တော်တို့ကအခုတကြီးကျွန်တော်ဆရာဖွဲ့ရတယ်ကျွန်တော်ကသမဂ္ဂမှုပြောထားတာ
နိုဝင်ဘာလ28ရက်နေ့နေပြည်တော်မှာကျင်းပတဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲအတွက်ပါတီရဲ့ကိုယ်စားလှယ်အဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကို NLD ကခန့်အပ်ခဲ့ပါတယ်အပြစ်ခက်ရစဲရေးသဘောတူညီချက်စာချုပ် NCA မှာပါဝင်တဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်နှစ်ဇန်နဝါရီလ14ရက်နေ့မှာစတင်နိုင်ဖို့ကြိုးစားဆောင်ရွက်နေကြောင်း MPC ခေါင်းဆောင်တီထောင်စုဝန်ကြီးဦးအောင်မင်းကပြောဆိုထားပါတယ်ရှင်
မိုင်းအင်ဂျင်နိုင်တင်ပြချက်ဖြစ်ပါရယ်ရှင်ခုဆက်လက်ပြီးတော့ရခိုင်မျိုးသားကောင်စီ ANC ဟာပြည်လုံးကျုပ်ပြစ်ခတ်ရဆယ်ရသဘောတူညီချက်ရရှိရေးအတွက်ဆွေးနွေးလှုပ်ဆောင်ရမှာတခြားတိုင်းရင်းသားတွေနဲ့အတူအစကတည်းကပါဝင်ခဲ့ပြီးမယ်အစိုးရညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ကဘင်္ဂါလီပြဿနာကိုအကြောင်းပြပြီးပါဝင်လက်မှတ်ရေးထိုးခွင့်မပေးဘဲပယ်ချခဲ့တယ်လို့ ANC အထွေထွေတွင်ရင်မူဦးထွန်းစော်ကပြောကြားလိုက်ပါတယ် VOA မြန်မာပိုင်းဌာနမူဦးတန်းလွင်ထွန်းရဲ့မြင်းမြန်ချက်ကိုဦးထွန်းစော်ကအခုလိုစဖြေခဲ့တာပါ
ကျွန်တော်တို့ကတော့ UNFC နဲ့အတူတူကပဲကျွန်တော်တို့ရည်တည်ခဲ့ပါတယ်။ပထမဆုံးအကြိမ်တရားဝင်ဆွေးနွေးကလေးကနေကျွန်တော်တို့အလို့သဘောရောတရားဝင်ရောပေါ့လေကျွန်တော်တို့ရခိုင်ပြည်မျိုးသားကောင်စီ ANC အနေနဲ့ပါဝင်ခဲ့ပါတယ်။ပြီးတော့အဲ့ဒီကနေ ကျွန်တော်တို့လိုင်ဇာမှာ NCCT ဆိုတဲ့တနိုင်ငံလုံးပြည်ခရဲ့စီးဆန်နှိနှိုင်းရေးအဖွဲ့ကိုကျွန်တော်တို့ဖွဲ့ပါတယ်အဲ့ဒီမှာလဲကျွန်တော်တို့အခိုင်ပြည်မျိုးသားကောင်စီအနေနဲ့ပါဝင်ခဲ့ပါတယ်ဆိုတော့ကျွန်တော်တို့အဖွဲ့နဲ့တော့အစိုးရနဲ့ကြားမှာ bilateral နှစ်ဖက်သဘောတူညီမှုတော့မရှိခဲ့ဘူးအဲ့ဒီကာလတုန်းကကျွန်တော်တို့ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကကျွန်တော်တို့နဲ့အလွတ်တဘောတွေ့တဲ့အချိန်မှာကျွန်တော်တို့ကတုံ့ပြန်လာတော့အခိုင်ပြည်ဘက်မှာဘာသာရေးလူမျိုးရေးအခြေခံဒီပဋိပက္ခတွေဘင်္ဂလီနဲ့ပြဿနာတက်နေတယ်အဲ့ဒါကြောင့်ဒါကိုသတိခံပေးပါနောက်ပိုင်းကျွန်တော်တို့တည်ငြိမ်တဲ့အခြေအနေမှာတို့ဆွေးနွေးမယ်ဆိုတဲ့ပုံစံမျိုးပေါ့လေအဲ့လိုမျိုးအလွတ်တဘောတွေတုံ့ပြန်ခဲ့ပါအ
ဲ့ဒီကအဲ့ဒါကဘလုံများဆက်ဆံမှုရှိလဲခင်ဗျရခိုင်ဘက်မှာဘင်္ဂလီရိုဟင်ဂျာအရေးပြဿနာလေးတွေရှိနေတယ်ဆိုတဲ့အချက်နဲ့ဒီရခိုင်ပြည်အမျိုးသားကောင်စီနဲ့အပြစ်ခတ်ရစဲရေးဟိုဆွေးနွေးဖို့ကိစ္စကဘလုံများပတ်သက်မှုရှိလို့လဲ
အဲ့ဒါလေကျွန်တော်တို့လည်းနားမလည်ဘူးပေါ့လေအဲ့လိုမျိုးတုံ့ပြန်ခဲ့ပါတယ်အဓိကကျွန်တော်တို့သူ့ရဲ့စိုးရင်ချက်ပေါ့လေကျွန်တော်တို့အလွတ်တဘောပြောပြချက်အရာဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီရခိုင်ဒေသကိုရောက်သွားလို့ရှိရင်ရခိုင်လက်နက်ကိုင်အဖွဲ့စည်းတဲ့အဲ့မှာအခြေချရင်ဘင်္ဂလီပြဿနာပို့ပြီးတော့မှရှုပ်ထွေးသွားနိုင်တယ်ဘင်္ဂလီနဲ့ပြဿနာကကျွန်တော်တို့အကြောင်းပဲပို့ပြီးတော့မှဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားမျိုးကိုနိုင်ငံတကာနဲ့လူထုကြားထဲမှာကျွန်တော်တို့ဒီတီတိုပေါ့ဗျာ silent diplomacy လိုမျိုးအဲ့လိုမျိုးလုပ်ခဲ့တာတွေရှိတယ်ဝါဒပြန်ခဲ့တာတွေရှိတယ်ဆိုတော့အဲ့ဒီအချိန်တွေအောက်မှာကျွန်တော်တို့လည်းတရားဝင်ဆွေးနွေးခွင့်မရှိပေမဲ့အလို့သဘောတုံ့ပြန်ခဲ့တာရှိပါတယ်2013အဲ့ဒီ laser ကအပြန်ပေါ့နော်မြေကြီးနားမှာကျွန်တော်တို့ဆွေးနွေးပွဲမှာ sideline မှာကျွန်တော်ကိုယ်တိုင်မေးပါတယ်အဲ့လိုခုနကပြောသလိုမျိုးပေါ့နော်ဘင်္ဂလီကိစ္စတွေဖြစ်နေတယ်ပဋိပက္ခတွေကြောင့်အဲ့ဒါနားလေပေးဖို့ပေါ့ဆိုကျွန်တော်တို့ရောက်သွားရင်အဲ့မှာပို့ရှုပ်ထွေးသွားကမှာကိုသူစိုးရင်တွေပေါ့လေအဲ့လိုမျိုးတွေတုံ့ပြန်တယ်အဲ့ဒီတုံ့ပြန်ချက်ပေါ်မှာကျွန်တော်ကပြန်ပြီးတော့ပြောပါတယ်လက်နက်ကင်တော်လှန်ရေးနော်သမိုင်းတစ်ချောက်လုံးကိုပြန်ကြည့်ပါကျွန်တော်တို့ရခိုင်တိုင်းဒေသလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းကြောင့်ကျွန်တော်တို့ရခိုင်ဒေသမှာလူမျိုးရေးဘာသာရေးအဓိကယုံဖြစ်ခဲ့တဲ့တာရကတွေရှိဘူးသလားအတွေ့အကြုံများရှိဘူးသလားတကယ်တခါမှမရှိဘူးပါဘူးအဲ့ဒါကြောင့်အဲ့ဒီဘက်မှာပြန်လေအခြေချခြင်းအပြင်ကျွန်တော်တို့ရခိုင်တိုင်းဒေသလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေလှုပ်ရှားခြင်းအပြင်ရက်တီခြင်းအပြင်ကအဲ့လိုမျိုးလူမျိုးရေးဘာသာရေးပဋိပက္ခကိုပုံမတောက်လောင်စေမယ်လို့ပုံမဖြစ်ပေါ်မှာဆိုတော့ကိစ္စတွေကလုံးဝမဖြစ်နိုင်ဘူးဆိုတော့တုံ့ပြန်ချက်မျိုးကျွန်တော်တုံ့ပြန်ခဲ့ပါတယ်ဒါပေမဲ့တစ်ဖက်က UPWC ဘက်ကတော့ကျွန်တော်တို့ကိုအဲ့လိုပြန်ပြီးတော့မှပြန်လေဖြေချခြင်းတုံ့ပြန်ခြင်းမရှိပါဘူ
းဟုတ်ကဲ့ခင်ဗျအဲ့တော့အခုနောက်ဆုံးအော်တိုဘာလာကရေးထိုးခဲ့တဲ့ဒီ NCA သဘောတူညီချက်မှာကော A အခုဒီ ANC ပေါ့နော်ရခိုင်ပြည်အမျိုးသားကောင်စီရဲ့သဘောထားဘယ်လိုရှိခဲ့လဲခင်ဗျ
UPWC ဘက်ကပထမတော့ဘင်္ဂလီကိစ္စကိုအကြောင်းပြတယ်။နောက်ပိုင်းကြတဲ့ခါကျတော့ခင်ဗျားတို့ NCA လုံနေပြီပဲ။တနိုင်ငံလုံးအတိုက်တာနောက်ဆုံးလက်မှတ်ရေးထိုးတဲ့အချိန်မှာခင်ဗျားတို့ပါဝင်စီရမယ်။အဲ့လိုမျိုးပြန်လေတုံ့ပြန်ပါတယ
်။
အဲ့လိုတုံ့ပြန်တော့ကျွန်တော်တို့ bilateral တွေမရှိခဲ့ဘူးပေါ့ဗျာ
။
ဆိုနောက်ဆုံးကျွန်တော်တို့ NCA လည်းပြီးရောအဲ့ဒီမှာလက်မှတ်ထိုးရမယ်ဆိုတဲ့အချိန်နေရောက်တဲ့ခါကျတော့လည်းပဲအကြောင်းအမျိုးမျိုးပြတာပေါ့ဗျာ။နောက်အကြောင်းမျိုးမျိုးပြပြီးတော့မှကျွန်တော်တို့ချန်ထားချင်းခံရတယ်ပေါ့။တခြားသောအဖွဲ့အစည်းတွေနဲ့အတူတူပေါ့လေနော်။အဖွဲ့အစည်းပေါင်းဒီ fact ဒီစင်တစ်ချောင်းလုံးမှာပါခဲ့တာ16ဖွဲ့တွေကသူက6ဖွဲ့ကိုသူတို့ကချန်လက်ထားခဲ့တယ်ပေါ့အကြောင်းမျိုးမျိုးပြပြီးတော့မှာအဲ့ဒါအကြောင်းမျိုးလေးပဲကျွန်တော်တို့ဒီအခုထက်တိအားလုံးပါဝင်ရေးဆိုတော့ကိစ္စကမဖြစ်သေးဘူးဆိုတော့အနေထားရောက်နေတာပါခင်ဗျာ
ဆရာရှင်များရှင်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါက်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်အခြေခံဥပဒေအရသမရဖြစ်ခွင့်မရှိပေမဲ့သမရအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါအောင်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆခြင်းကြပါသလဲလက်ရှိနိုင်ငံရေးအခြေအနေအရဘယ်လိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-9994ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြည့်ဖြည့်အသံပိုင်းနဲ့ပဲဖြည့်ဖြည့် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တို့ထားမှန်ဖိတ်ခေါ်ပြစေရှင်ခုဆက်လက်ပြီးတော့လက်ပရောင်းတောင်ဂျင်းနီစီမံကိန်းကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြခဲ့ကြတဲ့ပြည်သူတွေနဲ့သံဃာတော်တွေကိုအာဏာပိုင်ရဲတွေကအကြမ်းဖက်ဖြိုခွင်းခဲ့တယ်လို့ဒေသခံလေသမားအတော်များများလည်းဖန်ဆီးခံရပြီးဒီထိခိုက်သေးဆုံးခဲ့သူတွေအတွေ့အစိုးရကအခုချိန်ထိထိရောက်စွာအရေးယူဆောင်ရွက်တာတွေမရှိသေးတဲ့ပေါ်လှုပ်ခွင့်ရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်မ
မကြခင်တက်လာမဲ့အစိုးရတဲ့အနေနဲ့ဂျင်းနီစီမံကိန်းကြောင့်ထိခိုက်နေတာကြရသူတွေအတွက်ပုံမှန်ထိရောက်စွာအရေးယူဆောင်ရွက်ပေးနိုင်လိမ့်မယ်လို့လည်းသုံးသပ်ကြပါတယ်။ဒီအကြောင်းဆက်သွယ်မြင့်မြန်းထားတဲ့ကျမကပဲပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအနောက်မြောက်ဘက်စကိုင်းတိုင်းမုံရွာခရိုင်အတွင်းရှိလက်ပတောင်းတောင်ဂျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြခဲ့မှုနဲ့ဖမ်းဆီးခင်ခဲ့ရတဲ့ဒေသခံလက်သမားတွေနဲ့ဆန္ဒပြမှုတွင်ထိခိုက်ဒဏ်ရာခဲ့ကြတဲ့တင်္ဂါရော်တွေအတွက်မကြခင်တက်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့အနေနဲ့မြတ်တာတဲ့တရားစီရင်မှုရဖို့ပုံမဆောင်ရွက်ပေးနိုင်လိမ့်မယ်လို့ AHRC ခေါ်အာရှလူခွင့်ရေးကော်မရှင်မြန်မာဆိုင်ရာတာဝန်ခံ၈နေဦးမင်းလွင်ဦးကတုံ့တက်ပြောဆိုလိုက်ပါတယ်
။ဘွန်ဆန်စုကြည်အနေနဲ့ပေါ့လေ2012ခုနှစ်မှာလွှတ်တော်အတွင်းကိုဝင်ရောက်လာပြီးတော့တရားဥပဒေစိုးမိုးရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ချိန်မှာပဲဒီလက်ပတောင်းတောင်ကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အဲ့ဒီဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့တယ်ဖြစ်ပျက်သမျှကိုအသေးစိတ်အစီရင်ခံပြီးတော့အထက်ကိုတင်ပြတယ်ဘလို့ရေးယူပါဆိုတာကိုလည်းအကြံပေးတယ်နှစ်ဖက်တင်းတင်းမြတ်မြတ်ဖြစ်အောင်ဆောင်ရွက်နိုင်မယ့်နည်းလမ်းများကိုလည်းအကြံပြုခဲ့တာကိုကျွန်တော်တို့မှတ်မိပါတယ်အဲ့ဒီလိုအကြံပြုတဲ့ကိစ္စရပ်တွေကိုအစိုးရအဖွဲ့အစည်းတွေကလိုက်လံဆောင်ရွက်ပေးခြင်းမရှိတဲ့အပြင်ဒေါခင်ဝိုင်းပြစ်ဒဏ်ခံရတဲ့ဒီဒုတိယကြိမ်ထပ်မံဖြစ်ပေါ်လာတဲ့ကိစ္စတွေဖြစ်တယ်အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့အာဏာရလာတဲ့အခါအစိုးရအသေးဖွဲ့နိုင်တဲ့အခါကြလို့ရှိရင်တော့ဒေါအောင်ဆန်းစုကြည်အမြဲတမ်းပြောနေတဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားဆောင်ရွက်မှာဖြစ်တဲ့အတွက်လက်ပတောင်းတောင်ကိစ္စတော်တော်များများကတော့ဖြစ်ရမှန်နေပေါ်ပေါက်လာမယ်နိနာသူတွေအတွက်ထိုက်သင့်တဲ့ခံစား권တွေရလိမ့်မယ်လို့ကျွန်တော်တို့ကထင်မြင်ယူဆပါတယ
်လွန်ခဲ့တဲ့3နှစ်ကလက်ပတောင်းတောင်ဂျင်းနီစီမံကိန်းအတွက်ဒေသခံလယ်သမားတွေရဲ့လယ်ယာမြေတွေအတင်းအဓမ္မတိုက်ပိုက်ခံခဲ့ရတယ်လို့အဲ့ဒီမှာရှိတဲ့လယ်ဒီတိမ်လဲဖျက်ဆီးခံခဲ့ရတာကြောင့်ငင်းချန်းစွာဆန္ဒဖော်ထုတ်ခဲ့တဲ့လယ်သမားတွေနဲ့တင်္ဂါတော်တွေကို2012ခုနှစ်နိုဝင်ဘာလ29ရက်နေ့မှာအာဏာပိုင်ရဲတွေကမီးလောင်ပုံးသုံးပြီးအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်တင်္ဂါတော်တော်များများထိခိုက်ဒဏ်ရာခဲ့တယ်လို့လယ်သမားတွေအတော်များများလည်းဖမ်းဆီးခံခဲ့ရပါတယ်ဒါပေမဲ့လည်းဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အာဏာပိုင်ရဲတွေနဲ့ဂျင်းနီစီမံကိန်းလုပ်ကင်တဲ့ဝန်ပောင်ကုမ္ပဏီကိုအစိုးရကတီးတန့်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေထိထိရရောက်လှုံ့ဆော်မှုမရှိသေးတယ်လို့ထိခိုက်ဒဏ်ရာခဲ့ကြတဲ့တင်္ဂါတော်တွေကိုလည်းထိရောက်စွာအကူအညီပေးတာတွေလည်းမရှိသေးကြောင်းဦးမင်းလွင်ဦးကဝေဖန်လိုက်ပါတယ
်လက်ပတောင်းတောင်းနဲ့ပတ်သက်လို့အသက်အန္တရာယ်ဆုံးရှုံးတဲ့သူတွေထိခိုက်ဒဏ်ရာတဲ့သူတွေရဲ့နှိမ့်နာဆုံးရှုံးမှုတွေဟာယခုချိန်ထိကုစားမှုမရနိုင်သေးဘူးဆိုတာကိုကျွန်တော်တို့သိရတယ်။ငင်းရံသာစုဝေးဆန္ဒပြခွင့်အရာဆန္ဒပြတဲ့သူတွေကလည်း6လကြာလိုက်ပြီးကြားစီချလိုက်တဲ့အတွက်တချို့ဆိုလို့ရှိရင်နှစ်နှစ်လောက်ထောင်ထဲမှာနေရလိုက်အဲအဲ့ဒီလိုမျိုးဖြစ်နေတဲ့တစ်ဖက်သက်တရားစီရင်ရေးကိုလက်ပတောင်းတော်ပြည်သူတွေကခံစားနေရတယ်လို့ကျွန်တော်တို့အာရှလူခွင့်ရေးကော်မရှင်ကတော့မြင်ပါတယ်
ဒါကြောင့်မို့ဒီစီမံကိန်းကြောင့်ထိခိုက်နစ်နာခဲ့ရတဲ့ဒေသခံလယ်သမားတွေနဲ့တင်္ဂါတော်တွေအတွက်မကြခင်တက်လာမဲ့ NLD ဥဆောင်ဆိုရတဲ့အနေနဲ့တရားမျှတမှုရှိအောင်ထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့လေ AHRC ခေါ်အာရှလူခွင့်ရေးကော်မရှင်အဖွဲ့ကတောင်းဆိုလိုက်ပါတယ
် NLD ပါတီကအစိုးရဖွဲ့ပြီးနိုင်တဲ့အခါမှာကျွန်တော်တို့တရားမျှတမှုကိုဥတည်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့အညီပြည်သူတွေနစ်နာတဲ့နစ်နာချက်တွေကိုအမြန်ဆုံးခံစားနိုင်ဖို့အတွက်ဆောင်ရွက်ပေးဖို့တောင်းဆိုခြင်းနဲ့လို့ပဲကျွန်တော်တို့ပြောခြင်းပ
ါတစ္ဆက်ထဲမှာပဲဒီလက်ပတောင်းတောင်ဂျင်းနီစီမံကိန်းအကြမ်းဖက်ဖြိုခွင်းမှုကြောင့်တင်္ဂါတော်အပါအဝင်ထိခိုက်ဒဏ်ရာခဲ့ကြတဲ့သူပေါင်း130ကနေ150ထိရှိပြီးတချို့ဆိုရင်တသက်လုံးဒုက္ခိတဘဝဖြစ်ခဲ့ရတဲ့သူတွေရှိတယ်လို့နိုဝင်ဘာလ29ရက်နေ့ကထုတ်ပြန်တဲ့ Amnesty International နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်လက်ပတောင်းတောင်ဂျင်းနီစီမံကိန်းကိစ္စကိုကြည့်မယ်ဆိုရင်မြမအစိုးရဟာလူခွင့်ရေးတဲ့သူတို့ရဲ့အကျိုးများကိုဦးစားပေးတယ်ဆိုတာပေါ်လွင်တယ်လို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်ရှင
်။ VOA မြန်မာပိုင်းအတံလွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြမစနောချင်းမနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကို line to meter 30 40 50နဲ့ line line meter 190တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာ US အစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကန္တာနဲ့တိုက်ပံတဲ့ဤပညာအစီအစဉ်တွေအပြင် American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အမျိုးသမီးကန္တာမှာနားဆင်ရမှာကတော့
တကယ်ကျမတို့မြန်မာနိုင်ငံကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေအဓိကအထူးသဖြင့်ဒီလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နော်ပြီးလို့ရှိရင်စိတ်ပိုင်းဆိုင်ရာတခြားရုပ်ပိုင်းဆိုင်ရာတွေအလုံးအကြမ်းဖက်ခံရတာကပိုပြီးတော့ဆက်ဆက်မှုရှိနေတာ
အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံမှူဝါဒရေးရာဦးဆောင်အဖွဲ့ဝင်ဒေါ်မွန်းနေလီကပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ခုတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ကိုရဲခေါင်ကစူးစီးတင်ပြထားပါတယ်ရှင်
ပထမဆုံးအနေနဲ့နိုဝင်ဘာလ26ရက်နေ့ထုတ် Wall Street Journal မှာစာရေးသူ Shivani Mahati ရေးသားထားတဲ့မြန်မာ Hoping US Will Lift Sanction အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေဖယ်ရှားပေးတော့မယ်လို့မြန်မာနိုင်ငံဘက်ကမျှော်လင့်နေတယ်ဆိုတဲ့ကောင်းစင်နဲ့ဆောင်းပါးကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲအောင်မြင်ပြီးဆုံးခဲ့တဲ့နောက်အမေရိကန်အစိုးရစီကအပြုသဘောဆောင်တဲ့မှတ်ချက်ပြုစကားတွေကြားခဲ့ရတဲ့အတွက်နောက်လာမယ့်လအနည်းငယ်အတွင်းမှာမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးတော့မယ်လို့ပိတ်ဆို့မှုရင်းနှီးမှာပါတဲ့မြန်မာလုပ်ငန်းရှင်တွေနဲ့မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတိုးချဲ့ခြင်းနဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေကမျှော်လင့်နေကြပါတယ်မြန်မာနိုင်ငံမှာရခိုင်ဗိုလ်ချုပ်ကြီးတွေစစ်ဗိုလ်ချုပ်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့အရက်သားဆွေရတက်လာပြီးတဲ့နောက်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုအတော်များများကို2012ခုနှစ်မှာဖယ်ရှားပေးခဲ့ပါတယ်ဒါပေမဲ့အမေရိကန်လုပ်ငန်းရှင်တွေကိုရခိုင်စစ်ကောင်းဆောင်တွေနဲ့ဆက်ဆက်မှုရှိတဲ့မြန်မာစီးပွားရေးလုပ်ငန်း200ကျော်နဲ့ပူးတွဲပြီးစီးပွားရေးလုပ်ခွင့်တားမြစ်ထားတာကတော့ကြံ့နေပါသေးတယ်ဒါပေမဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတော့မြန်မာနိုင်ငံပတ်သက်တဲ့မူဝါဒအပြောင်းလဲဖြစ်လာဖို့စောပါသေးတယ်လို့ရွေးကောက်ပွဲပြီးချိန်ကပြောခဲ့ပါတယ်ရွေးကောက်ပွဲမှာအတိုက်ခံပါတီကအနိုင်ရတဲ့ရလဒ်ကိုလက်ရှိအစိုးရကလက်ခံလို့အကောင်းဆုံးအနေထားနဲ့ပြီးဆုံးသွားခဲ့ပေမဲ့တက်တက်လာတဲ့အစိုးရဟာမြန်မာနိုင်ငံမှာအရေးပါတဲ့အခမ်းအနားမှာရှိနေဆဲဖြစ်တဲ့စစ်တပ်နဲ့ဘလို့ပူးတွဲပြီးအလုပ်လုပ်မလဲဆိုတာကတော့ဆက်လက်ရှင်းလင်းရမယ့်ပြဿနာတစ်ခုဖြစ်ရှိနေဆဲဖြစ်ပါတယ်လို့ကြေညာထားပါတယ်အပြည့်စုံကို www.wsj.com မှာဖတ်ရှုနိုင်ပါတယ်ဒုတိယတစ်ပုတ်အနေနဲ့နိုဝင်ဘာလထုတ် New Mandala Magazine မှာသူတေသူအဒမ်ဘာဂါရေးသားထားတဲ့ Widen and Ethnic Party Do Better in Myanmar's Election ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဘာကြောင့်အခြေအနေမကောင်းနေတာလဲဆိုတဲ့သူတေသနာဆောင်ပါကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့နိုဝင်ဘာ10ရွေးကောက်ပွဲမှာအတိုက်ခံ NLD ပါတီကိုထောက်ခံတဲ့မဲတွေဟာဆူနာမီလိုင်းတစ်ခုလိုပဲတက်လာပြီးလက်ရှိအာဏာရပါတီ USDP အပေါ်မှာအနိုင်ရခဲ့ပါတယ်။အလားတူမျှော်လင့်ချက်တကြီးကြီးထားခဲ့ကြတဲ့တိုင်းရင်းသားပါတီတွေမှာရခိုင်အမျိုးသားပါတီတစ်ခုကလွှဲရင်ဘယ်ပါတီကမှသူတို့ရဲ့သက်ဆိုင်ရာပြည်နယ်တွေမှာတော့အမတ်နေရာအများစုအနိုင်မရခဲ့ကြပါဘူးလို့အစချီထားပြီးတိုင်းရင်းသားပါတီတွေအနိုင်မရရတဲ့အကြောင်းရင်း5ချက်ကိုတင်ပြထားပါတယ်။နံပါတ်1အချက်ကတိုင်းရင်းသားပါတီတွေဟာအမျိုးမျိုးကွဲပြားပြီးစွပ်စည်းမှုမရှိတဲ့အတွက်ဖြစ်တယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်။နံပါတ်2ကတော့တိုင်းရင်းသားပါတီအများစုဟာမကြခင်ကမှအသက်ဖွဲ့စည်းတဲ့အတွက်မဲဆွယ်စည်းရုံးမှုအချိန်ကာလအရရောငွေကြေးအရင်းမြစ်တုံးဆွဲနိုင်မှုအရပါအကန့်အသတ်ရှိနေတဲ့အတွက်သတ်မှတ်ထားတဲ့မဲဆွယ်စည်းရုံးရေးကာလအတွင်းမှာသူတို့ရဲ့ပါတီကိုယ်စားလှယ်တွေကိုဒေသခံလူထုကြားမှာလူသိများလာအောင်မလုပ်နိုင်ခဲ့ပါဘူး။နံပါတ်3အချက်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ဟာအစဉ်လာရဗဟိုကချုပ်ကိုင်တဲ့ပုံစံအတိုင်းရှိနေပြီး Local Politics လို့ခေါ်တဲ့ဒေတာအဆင့်နိုင်ငံရေးကွန်ရက်တွေမဖြစ်ထွန်းသေးတာကြောင့်ဖြစ်ပါတယ်။နံပါတ်၄အချက်ကတော့တိုင်းရင်းသားတွေရဲ့ဇယိုက်လက္ခဏာအားကောင်းတာကိုကြည့်ပြီးတိုင်းရင်းသားပါတီတွေတေချာပေါက်မဲရလိမ့်မယ်လို့မှားယွင်းသုံးသပ်ခဲ့တာကြောင့်ဖြစ်ပါတယ်။နံပါတ်၅အချက်ကတော့အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ဆွဲဆောင်အားကအမတန်ငိုကောင်းနေလို့ပါလို့သူတေသူကဆိုပါတယ်။နံပါတ်၆ကတော့ပြည်သူတွေကြားမှာစစ်အစိုးရကိုမလိုလားတဲ့စိတ်နက်နက်ရှန်ရှန်ရှိနေလို့လို့ဆိုပါတယ်။နောက်ဆုံးအချက်ကတော့အင်အားကြီးပါတီတွေကတိုင်းရင်းသားမဲဆန္ဒတွေအားလုံးလိုလိုမှဝင်ပြိုင်မှုဆုံးဖြတ်ခဲ့တာကြောင့်သူတေသူကသုံးသပ်ထားပါတယ်။အပြည့်စုံကို www.networkmyanmar.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါအခုတော့အင်္ဂလိပ်စာလက်ရောက်ပါပြီဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက MAKE make ကတခုခုကိုပြုလုပ်တာ A ကတခု KILLING killing က noun နာအဖြစ်တတ်ချင်းလို့လုံးောက်ဒီပေရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်ဒီပေကငွေအများကြီးရလိုက်တာပေါ့idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါလူတူဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တူကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မမျက်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်နှီးသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinji ga dabawa dangwe shapwe siman gei ma apwa ji pwa lai de le lo thebe ya ba de. Upma go naw takaw na sin ji ja ya aw.
The business tycoon made a killing in the gas exploration project.
We ator le ya lai de, a myat mi myet kle ya lai de.အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
make a killing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဒေါ်လလတန်းကပဲတော့ဆက်လက်ပြီးတင်ဆက်ထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal
If we are united between men and women, among government leaders, business communities, and civil society leaders, I think there will be nothing which we cannot overcome.
Nothing which we can't overcome. Nothing which we can't overcome. Nothing which we can't overcome. Nothing which we can't overcome.ကျမဒန်လူအခွင့်အရေးရရှိမှုအမျိုးသမီးတွေရဲ့အရေးအသွေးမြင့်တင်ပေးမှုကိုဖော်ဆောင်ရမှာဘယ်လိုအတားအဆီးမှရှိနိုင်မှာမဟုတ်ပါဘူ
းအမျိုးသမီးတွေပေါ့ကျန်းဖက်မှုပပျောက်ရေးအတွက်ဆောင်ရွက်ရမှာကဘာထွန်းအလုံးအတူတကွလက်တွဲဆောင်ရွက်ချဖို့အရေးကြီးတယ်ဆိုတာကိုကုလသမဂ္ဂတွေးမှုချုပ်မစ္စတာဘန်ကီမွန်ကနိုဗ ెంబ ာလ25ရက်နေ့မှာကြေညာတဲ့နိုင်ငံတကာအမျိုးသမီးများပေါ့ကျန်းဖက်မှုပပျောက်ရေးအထိတ်မှတ်နေ့မှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်ဒါအပြင်အမျိုးသမီးနဲ့မင်းကလေးငယ်တွေပေါ်အကျန်းဖက်တဲ့လောက်ရတွေဖြစ်တဲ့အိမ်တွင်းအကျန်းဖက်မှုလိင်ပိုင်းဆိုင်ရာစော်ကားမှုကြီးကျုံပြုတ်မှုလူကုန်ကူးမှုလေအင်္ကာထိဖျက်မှုနဲ့မင်းကလေးငယ်တွေကိုအတိအတ္တမအိမ်တောင်ချမှုအပြင်အစွမ်းရောက်တွေရဲ့တိုက်ခိုက်မှုလောက်ရတွေကိုထိရောက်စွာအရေးယူဖို့လဲမစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ
် All violent crimes against women must be punished.Women and girls also suffer other
ဒီသမီးတွေပေါ်အကျန်းဖက်တဲ့ပြစ်မှုမှန်သမျှကိုဥပဒေအရအရေးယူရမှာဖြစ်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာကြမ်းမခွဲခြားဆက်ဆံစော်ကားမှုတွေကိုခံကြရသလိုအစွန်းရောက်သမားတွေအပြင်နိုင်ငံရဲ့လူညုံရေးကိုတာဝန်ယူတဲ့တပ်တွေရဲ့အကျန်းဖက်စော်ကားတာကိုလည်းခံကြရတာတွေ့ရပါတယ
်။ဒီနှစ်တွေအမျိုးသမီးများပေါ်အကျန်းဖက်မှုပပျောက်ရေးလှုပ်ရှားမှုဖြစ်ကဘာကိုလီမော်ရောင်လွှမ်းစေရမယ်ဆိုတဲ့16ရက်ကြာကြိုးပမ်းမှုကိုနိုဗ ెంబ ာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နိုင်ငံတကာလူ့အခွင့်အရေးနေ့အထိကျင်းပသွားဖို့ရှိပါတယ်။ခုလိုအမျိုးသမီးပေါ်အကျန်းဖက်မှုပပျောက်ရေးလှုပ်ဆောင်ရမှာအရေးကြီးတာကအမျိုးသမီးအခွင့်အရေးတွေကိုလေးစားဖို့နဲ့ချိန်နဲ့မှပဲမျိုးသမီးတွေရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ဖြစ်တယ်လို့လည်းမစ္စတာဘန်ကတိုက်တွန်းခဲ့ပါတယ်။အဲ့ဒီခဏမှပဲကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂမျိုးသမီးအမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဖွန်ဇာလီမလန်ဖိုဂူကာကအမျိုးသမီးများပေါ်အကျန်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရမှာအမျိုးသားရေးကိုအကြောင်းပြပြီးပြုလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ
် Nationalism is usually the refuge of the scoundrels when all else fails
မျိုးသားရေးကိုအကြောင်းပြပြီးလုံချင်တာတွေကိုစင်ကြယ်ပြီးလုံကြတာတွေရှိပါတယ် တခြားဘာအကြောင်းမှမပြနိုင်တော့ဘူးဆိုရင်အပြောင်းလဲတိုးတက်မှုကိုဟန်တားဖို့အမျိုးသားရေးကိုဗန်းပြလीရှိကြပါလေဒီလိုဖြစ်လာခဲ့ရင်လုံးဝလက်မခံပါနဲ့အမှန်တရားတွေတိုက်ပွဲဝင်ပါအမှန်တရားသာလျှင်အလုံးရဲ့ဘဝကိုလှက်စီမှာဖြစ်ပါလေလို့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ပိုဂူဂါကပြောသွားတာဖြစ်ပါလေဒါအပြင်အမျိုးသမီးများပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုလည်းထိရောက်စွာအရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းသူကပြောခဲ့ပါလေ
Laws are important. Laws will not make people love and respect women, but laws will give women an opportunity to have recourse. So we need
ဥပဒေတွေဟာအရေးကြီးပါတယ်။ဒါပေမဲ့ဥပဒေတွေချမှတ်တိုင်းအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်လေးစားမှုရှိစေဖို့အာမခံချက်မပေးနိုင်ပါဘူး။ဥပဒေတွေရှိလို့အမျိုးသမီးတွေအနေနဲ့ဥပဒေအကြောင်းအရအရေးယူဆောင်ရွက်တိုင်မှာဖြစ်တဲ့အတွက်ဥပဒေတွေရှိဖို့လိုအပ်တယ်လို့ဥပဒေရလေအရေးယူဆောင်ရွက်ပေးဖို့လိုအပ်ပါတယ်လို့ကရတမ်ကလက်ထောက်အတွေးမှုချုပ်ကပြောသွားတာဖြစ်ပါတယ်။ဒီနှစ်ချရောက်တဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပွားပြောက်ရေးနေ့အထိမ်းအမှတ်ဖြစ်မြန်မာအမျိုးသမီးများအဖွဲ့တွေကအစည်းအဝေးစာတွေ၊ကြေညာချက်တွေထုတ်ပြန်ခဲ့ကြရမှာကုလသမဂ္ဂအတွေးမှုချုပ်မစ္စတာဘန်ကီမွန်နဲ့လက်ထောက်အတွေးမှုချုပ်ဖွန်ဇာလီမလန်ပိုဂူဂါတို့ရဲ့မိမောင်းထုတ်ပြချက်တွေထင်ဟပေါ်လွင်လာတွေ့ရပါတယ်။WLB ကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးများပေါ်အကြမ်းဖက်မှုပွားပြောက်ရေးနှီးပေါင်းစုံအကြမ်းဖက်မှုများရပ်တန့်ပေးဖို့ဆိုတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရှိပဋိပက္ခဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ကြောင့်စိုးရိမ်မကင်းဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။မွန်နေလီကတော့ WLB ရဲ့ပဲ့ကိုင်ကော်မတီမူဝါဒရေးရာဦးဆောင်အဖွဲ့ဝင်တူဖြစ်ပါတယ်။
တကယ်ကျမတို့မြန်မာနိုင်ငံကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေအဓိကအထူးသဖြင့်ဒီလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နော်ပြီးလို့ရှိရင်စိတ်ပိုင်းဆိုင်ရာတခြားရုပ်ပိုင်းဆိုင်ရာဒီအလုံးအကြမ်းဖက်ခံရတာကပိုပြီးတော့ဆက်ဆက်မှုရှိနေတာဒီအာကျမတို့ရဲ့ဗီဒီယိုစစ်ကြောင့်ဖြစ်တယ်ဆိုတဲ့ဟာပေါ့နော်အထူးသဖြင့်ဒီတိုင်းဒေသမှာဆိုလို့ရှိရင်အမျိုးသမီးတွေကမတရားကိုအကြမ်းဖက်ခံရတယ်ဒီအကြမ်းဖက်ခံရတာကဒီအတိုင်းဝိုင်းတမကဘောနော်အင်ဒီအကြမ်းဖက်မှုဒီထက်ပိုပြီးတော့ဆူဆူဝါဝါဖြစ်တာကအစိုးရစစ်တပ်ဘောနော်ဒီစစ်တပ်ကနေပြုတ်ချင်းတဲ့အကြမ်းဖက်မှုကတော့ပိုဆူဆူဝါဝါဖြစ်နေတာဘောနော်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံရဲ့ဒီအမျိုးသမီးတွေခံစားနေရတဲ့နေပေါင်းများစွာခံစားနေရတဲ့ဒီလိုမျိုးဟိုဆူဆူဝါဝါအကြမ်းဖက်ခံရတဲ့ကိစ္စတွေလိမ်ပိုင်းဆိုင်ရာပြီးလို့ရှိရင်တချို့ဆိုလို့ရှိရင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ပြီးတော့အသက်ခံရတဲ့အဆင့်အထိဘောနော်ရောက်နေတဲ့ဒီအမျိုးသမီးတွေရဲ့ဘဝလုံးချုံမှုရှိတဲ့ကိစ္စတွေကဒီစစ်ဆိုတဲ့အရာနဲ့ဆက်ဆက်မှုအများကြီးရှိနေတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ဒါကိုတိုက်တွန်းခြင်းဖြစ်ပါတယ
်ဒါပြင်ခုလိုအမျိုးသမီးတွေပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုတက်ဆိုင်ရာအာဏာပိုင်တွေကအရေးယူအပြစ်ပေးခြင်းမရှိတဲ့အကြောင်းလဲမွန်းနေလီကထောက်ပြပါတယ
်ကျွန်တော်တို့ရဲ့ဒီရင်းစစ်ကြီးငင်းချမ်းဖို့အတွက်ဒါနီလန်းရှာပြောလုံဆောင်ပေးဖို့လိုတယ်ပြီးလို့ရှိရင်ကျမတို့ဒီတိုင်းသားအားဒီရဲ့တန်းတူညီမျှမှုပေါ့နော်အဲ့လိုမျိုးရှိမှသာဒီအမျိုးသမီးရဲ့ဘဝလုံခြုံမှုတွေကိုလည်းကိုကပြန်ပြီးတော့စူးစမ်းပြောလုံဆောင်ဖို့အတွက်အလားအလာအများကြီးရှိရဆိုတဲ့ကိစ္စတွေမြင်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးတွေအကြမ်းဖက်ခံရတဲ့ကိစ္စတွေကိုကျူးလွန်တဲ့သူတွေကိုချီချီမိမိအရေးယူပေးဖို့ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့အမှုကိစ္စမှာဆိုလို့ရှိရင်ကျူးလွန်တဲ့လူကိုထောင်ဒဏ်တစ်နှစ်အဲ့လိုမျိုးပဲချတဲ့ကိစ္စတွေဒါဆိုလို့ရှိရင်များသောအဖြစ်အဲဒီလောက်လေးပဲအဲလုပ်မယ်ဆိုလို့ရှိရင်ဒါကျူးလွန်တဲ့လူတွေကိုပို့ပြီးတော့ကျူးလွန်အောင်ကြောက်အောင်မလုပ်တဲ့အပြင်ပေါ့နော်ဒါကတော့လူငင်းချမ်းသာခွင့်ပေးထားတဲ့အခြေအနေရှိနေတယ်ပေါ့နော်ဒါကြောင့်မို့ဒီကိစ္စတွေကိုကျူးလွန်တဲ့သူကိုချီချီမြေအရေးယူပေးဖို့နဲ့ကျူးလွန်ခွင့်ပေးထားတဲ့အရေးကိစ္စတွေကိုရပ်တန့်ကရပ်ပေးဖို့ပေါ့နော်ဒါကတော့အရေးကြီးရဲ့ပေါ့ဒါကြောင့်မို့တရားဥပဒေစိုးမိုးမှုကလည်းအရေးကြီးရဆိုတဲ့ကိစ္စပေါ့နော
်အလားတူပဲရှမ်းလူခွေးမန္တိုင်းကလည်းရှမ်းပြည်နယ်မှာအပြစ်ရစဲရေးလှုပ်ထားပေမဲ့မြန်မာအစိုးရစစ်တပ်ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေတာတွေ့ရှိရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းချီဆိုင်ကီအမျိုးသမီးများအစည်းအရုံးကတော့အနာကိုစားသိမ့်ခြင်းဆိုတဲ့ခေါင်းကြီးနဲ့ထိုင်းမြန်မာနယ်စပ်ရှိဒုက္ခသည်စခန်းခုနှစ်ခုမှာမြို့မိများပေါ်လိမ်ပိုင်းဆိုင်ရာနဲ့ရပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေကြသူတွေဟာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့အနေအထားမှာရှိနေပြီး2012ခုနှစ်2013ခုကြားစခန်းခုနှစ်ခုမှာဖြစ်ပွားခဲ့တဲ့လိမ်ပိုင်းဆိုင်ရာနဲ့ကြားမှခွဲခြားအခြေခံတဲ့အမှုပေါင်း289မှုရှိခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ကီအမျိုးသမီးများအစည်းအဝေးရဲ့ပြောခွင့်ရနော်စီယိုဖော်က နာကိုစားသိချင်းဆိုတဲ့အမျိုးသမီးတွေခံနေရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။အနာကိုစားသိချင်းဆိုရဆိုလို့ချင်းတာကျမတို့ဆိုလို့ချင်းတာအခုချိန်ကံဖက်မှုခံရတဲ့အမျိုးသမီးများတရားမျှတမှုမရှိဘူး။နောက်တော့တို့ဒုက္ခပြစခန်းမှာလည်းအကြံဖက်မှုခံရတဲ့အမျိုးသမီးတွေကစင်နီဖီကန်ထုတ်ရတဲ့ဟာလေအလေတို့အတွက်လည်းပြပြောကလည်းမရှိဘူး။နောက်တော့တို့အတွက်လည်းမတရားဘူးပေါ့နော်။အဲ့ဒါကြောင့်မလို့ဟိုကျမတို့ဆိုလို့ရှိရင်ဆားအနာရရှိလို့ရှိရင်ပို့ပြီးနားတယ်တို့အတွက်လည်းအဲ့လိုမျိုးပဲတို့ခံစားရတဲ့ဟာတွေကလည်းစိတ်ကဟိုပျော်ရွှင်မှုမဖြစ်တဲ့အပြင်ပို့ပြီးမှာရတယ်နောက်တော့နောက်ဆက်တွဲလည်းအများကြီးတို့ခံစားရတယ်အဲ့ဒါကြောင့်မို့ကျမတို့အမျိုးသမီးစီရင်အဲ့ဒါကိုဆွေးလို့ချင်တယ
်ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေပပျောက်နိုင်ရေးတွေဆောင်ရွက်ရမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးမှာအပြတ်သတ်နိုင်ရရှိလိုက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်မဲ့အစိုးရလက်ထက်မှာတော့အခြေအနေဟာလက်ရှိတဲ့အများကြီးကောင်းမွန်လာလိမ့်မယ်လို့အမျိုးသမီးရဲ့အဖွဲ့တွေကမျှော်လင့်ကြပါကြောင်းတင်ပြရင်းဒီတရင်ပိုင်ရဲ့မြေသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာတန်တင်ဆက်တဲ့အပတ်စဉ်မြေသမီးများကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့တိုက်ပံတဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင်
မြစ်တစင်းမှာရေချိုတန်ရန်စာတတွေနဲ့တူမြစ်ရဲ့ဂီဟာစနစ်တန်ဖိုးနဲ့မြစ်ကြောင်းတစ်လျှောက်လူမှုစီးပွားရေးတန်ဖိုးတွေကိုအလွဲသုံးစားမလုပ်ဘဲမြန်မာနိုင်ငံအတွက်တဘာဝကပေးထားတဲ့မြစ်တန်ရန်စာတတွေကိုထိမ့်သိမ့်ဖို့အတွက်ဒီတစ်ပတ်မှာပြောပြပါမယ်နော
်ကျွန်တော်တို့ကကံကောင်းလို့ဒီမြစ်ကြီး၄စင်းပေါ့အဓိကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါကျွန်တော်တို့နိုင်ငံအတွက်အမတန်ကံကောင်းတဲ့ရေချိုတရားစာတကိုနိုင်ငံကိုကန့်လန့်ပြပြပြီးတော့အပေါ်နဲ့အောက်စီးနေတာဖြစ်တယ်ဒီတရားစာတရဲ့တန်ဖိုးကအမတန်ကြီးတယ်ဒီမြစ်တရားစာတတွေဟာတဘာဝပေးတာလို့ပေါ့နော်ရတာလည်းအမတန်ဖိုးတန်တဲ့တရားစာတွေဖြစ်တယ်ဒီရေချိုဆိုတာကအများကြီးတဲ့အတိုင်းပေါ့အမတန်ကြီးတဲ့လူသားတွေအတွက်တရားစာတဖြစ်တော့ကျွန်တော်တို့မှဒီရေချိုတရားစာတကိုပေးတဲ့မြစ်ကြီးတွေရှိတယ်ဒီမြစ်ကြီးတွေကဒီရေချိုပေးတဲ့မြေဝန်းတစ်လျှောက်မှာအမတန်ကောင်းတဲ့စက်ပြိုးတွေလုပ်နိုင်တယ်နောက်တစ်ခါသွာလာနိုင်တယ်နောက်တစ်ခါကြီးရနေပြီးတော့ဒီ renewable energy လိုမျိုးတရားပြည်ပြည့်စွမ်းအင်တွေကိုကျွန်တော်တို့ကဒီ big dam ကြီးတွေမဟုတ်ခဲနဲ့ပေါ့နော်ပဝန်းကျော်မကြီးကပဲထုတ်နိုင်တယ်ဆိုတော့သူကရေရှည်ပေါ့ကျွန်တော်တို့အခုလက်ရှိတွင်မကဘူးကျွန်တော်တို့နောင်အတွက်ပါအမတန်ရေးကြီးတဲ့နိုင်ငံရဲ့တရားစာတတွေဖြစ်တယ်လေဒါကြောင့်မို့ဒါတွေကိုကျွန်တော်တို့ကတံပိုးထားပြီးတော့မြစ်ကဲတရားစတဲ့ရေရှည်ဇီယစနစ်တံပိုးအဲမြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့လူမှုစီးပွားရေးတံပိုး social value တွေပေါ့နော်သူရဲ့လူမှုတံပိုးတွေကိုထိမ့်သိမ့်တဲ့ဒီမြစ်တရားစတာတွေနဲ့တူတကယ်လို့ဒါတွေကပျက်စီးမဲ့ဆိုရင်ပြန်မရနိုင်တဲ့တရားစတာမျိုးဖြစ်တယ်တချို့နိုင်ငံမှာကမ္ဘာမှာမြစ်ကြောင်းကြီးတွေပျောက်ကုန်တာပင်လယ်ရှိစီးဆင်းတော့တာတွေကဒီ lesson တွေအများကြီးရှိတယ်တော့ကျွန်တော်တို့နိုင်ငံမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာဒီမြစ်တရားစတာတွေရဲ့တံပိုးအမှန်ကိုသိပြီးတော့အကောင်းဆုံးအသုံးချသင့်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်
။မြမပြင်းမြဲစွန့်ရင်အတန်း REAM ရဲ့အထွေထွေအတွင်းရေးမှုဖြစ်တဲ့အန်ဝါစီဝဗေဒပညာရှင်ဦးအောင်မြင့်ပါမြစ်ကြီး၄ဆင်းတဲ့ကအကြီးဆုံးဖြစ်တဲ့အေယာဝတီမြစ်ကြောင်းဟာမြမနိုင်ငံမြောက်ဖြားကနေအေယာဝတီမြို့ဝကျွန်းပေါ်အထိသူဖြတ်တန်းစီးဆင်းရာမြို့ရွာဒေသတွေအတွက်အကျိုးပြုနေတာမို့ဒီမြစ်ကြောင်းကိုထိခိုက်စေမဲ့ရေကာတာကြီးတွေဆောက်လုံမှာကိုရက်ဆိုင်ပြဖို့အတွက်ပြည်သူတရက်လုံးကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီနှစ်အထိဒါကိုရက်ဆိုင်ထားတာတွေ့ရပေမဲ့ရှင်းနှစ်တွေအတွက်ကတော့မရေမရာရှိနေစေပါ။မြန်မာနိုင်ငံအရှိပိုင်းတရုတ်ပြည်ဘက်မှမြစ်ဖြားခံပြီးမြန်မာနိုင်ငံတဲကကချင်ရှမ်း၊ကယား၊ကရင်နဲ့မွန်မြန်မာတိုင်းရင်းသားတွေနေထိုင်ရာနေရာတွေကိုဖြတ်တန်းပြီးစီးဆင်းတဲ့တန်လွင်မြစ်ကတော့ထိုင်းနိုင်ငံနဲ့လည်းဆက်ဆံနေတာဖြစ်ပါတယ်။ဒီတန်လွင်မြစ်ကြောင်းပေါ်မှာတိဆောက်ဖို့လုပ်နေတဲ့အရှိတောင်အာရှဒေသရဲ့အမြင့်ဆုံးရေကာတာဖြစ်လာမယ်ရေကာတာတွေစီကနေရမယ်အချိုးအမြတ်တွေဟာပေးဆက်ရမယ်တန်ရန်စာတတန်ဖိုးနဲ့မျှချေရှိမရှိတည်တည်ချာချာသုံးသပ်ဖို့တော့လိုအပ်တယ်လို့ဆိုပါတယ်
ဘူလောလောဆယ်တော့အဓိက၄ခုပေါ့နော်အဓိက၄ခုရှိတယ်ဒီဟာကြီးရဲ့တာဆန်းရဲ့ကွန်းလုံဆိုတော့ဒါအမတန်ကြီးတဲ့ဒီကတိတွေပဲဒီဗမာဒီရှစ်တောင်အာရှမှာတော့အမြင့်ဆုံးရေကာတာစီးရင်မှပါပြီးတော့ဒီဖက်မဲ့မီဂါဝတ်ဆိုတော့အများကြီးမှန်းတာတာရှိတယ်အဲ့မဲ့တကယ်ဒီမျိုးကအားလုံးအရလောလောဆယ် MOU ဆင့်မှာပဲဒီအများသိအောင်ကျွန်တော်တို့ရေပုံရသတင်းအရာဆိုရင်ကိုပဲကျွန်တော်90ရာခိုင်နှုန်းကပြပကိုရောင်းဖို့ဖြစ်တယ်ကျွန်တော်တို့အတွက်သုံးဖို့မဟုတ်ဘူးအဲကြောင့်မို့လို့ကျွန်တော်တို့မှထိကြိုက်သွားမယ်ပြောင်းလဲသွားမယ်ကျွန်တော်တို့ဇီယန်စာတဒ ီပေးစားမယ်အချိန်နေရမယ်ဟာနဲ့ကျွန်တော်တို့တိုင်းရလားဆိုတာကိုကျွန်တော်တို့ကဒီမတန်ပေါ့နော်ဒီပြတ်သားတင်ချတဲ့ EIA တွေပါကျွန်တော်တို့ကလူလာနေကြတဲ့အချိန်လေးဖြစ်တယ
်ဟုတ်ကဲ့ပါဆင်ဆက်ကရင်ပြည်နယ်ထဲမှာဒီဟတ်ကြီးရေကာတာဆောက်မဲ့နေရာပတ်ဝန်းကျင်မှာကဘာပေါ်မှာရှားပါတဲ့မျိုးစိတ်တွေတော်တော်များများရှိတယ်လို့ဒီမြေချောင်းများကွန်ရက်ကနေထုတ်ပြန်ထားတဲ့စာရှိပါတယ်ဆရာဆရာဒီဥစ္စာတွေကိုထိမ့်သိမ့်ဖို့ဘာတွေလုပ်နေပါလဲဆရာဒီတန်လင်းမြေချောင်းတဝိုက်မှာရှိတဲ့ဒီတဘာဝဝန်းကျင်ကိုလေ
တန်လင်းမြေချောင်းတစ်လျှောက်လုံးကတော့ကျွန်တော်နိုင်ငံထဲမှာတော်လေး remote ဖြစ်တဲ့ခေါ်မှာပေါ့နော်ဒီတောတောင်အောင်ထူထပ်ပြီးလူရောက်ပေါက်နေတဲ့နေရာဖြစ်တဲ့အတွက်ဒီတကယ်တကယ်တဘာဝအရာကိုကကျွန်တော်တို့ biodiversity ကမြင့်ပါတယ်မြင့်တဲ့နေရာတွေဖြစ်တယ်biodiversity ကိုဘယ်လိုထိန်းသိမ်းမလဲဆိုတော့အဲ့ဒါတော့ကျွန်တော်တို့ကအခုသိအောင်လုပ်နေတဲ့အခြေအနေပဲရှိတဲ့အပြင်အကုန်လုံးလည်းသိအောင်လုပ်နိုင်တဲ့ပေါ့နော်စနစ်တကျဒီလိုနေရာတွေမှာကြာနာနာလုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးဗျ။အဲမရှိသေးတော့ကျွန်တော်တို့ကသိချာမသိရသေးဘူး။တကယ်လို့ဟတ်ကြီးလိုနေရာကဘာဆိုရင်ဇာကောင်းလဲဆိုတော့ဒီမြစ်ဝနဲ့မတန်နီးတယ်။ဒီတန်လျင်မြစ်ဝနဲ့ဆိုရင်ဒီတော်တော်နီးတဲ့နေရာဖြစ်တဲ့အတွက်တကယ်လို့အဲ့ဒီနေရာမှာရေအတားစီးလို့လို့ရှိရင်သေချာပေါက်ဒီမြစ်ဝမှာတော့တစ်ဘက်ကပင်လယ်ဘက်ကရေငန်ထိုးတာနဲ့ဒီဘက်ကဒီဒီလာနေတာနေရအပြောင်းလဲတေချာပေါက်ဖြစ်မယ်အဲ့တော့ဟတ်ကြီးလို့ဒံမျိုးကတော့ဒီ biodiversity ဘယ်လိုပြောင်းမလဲဆိုလို့ရှိရင်ဒီ estuary ecosystem လို့ခေါ်တဲ့ဒီမြို့ဝပိုင်းဆိုင်ရာရေကြိုးရေငန်ဇက်ကငကူကရှိတဲ့ဂျေယာစနစ်ကပြောင်းမှာမှမယ်ဒါကြောင့်မလို့အဲ့ဒီပြောင်းတဲ့ပုံမှာအာဒီရေကြိုးရေငန်ဇက်ကိုနှစ်သက်တဲ့ဒီအပင်တွေသရဝါတွေကတော့ကျွန်တော်ဆိုးရုံပဲဒါကရေငန်ဘက်ကထိုးဝင်တဲ့အတွက်မြို့ဝပိုင်းမှာဒီရေကြိုးအားကိုးပြီးလုပ်လို့ရတဲ့လုပ်ငန်းတွေလည်းကြည့်ကြမယ်ဒါကတော့ကျွန်တော်လောလောဆယ်ကျွန်တော်စိုးရင်အမတန်စိုးရင်ဆုံးအချက်တွေပါ
ချင်းတွင်းအမြင့်အကြောင်းကိုဆရာပြောပြပေးလို့ရမှာဆရာ
ချင်းတွင်းပြတော့ကျွန်တော်သိချာမသိပါဘူးကွာအဲ့ဒီဘက်ကိုကျွန်တော်တို့လေ့လာဖို့ကျွန်တော်တို့အချင်းတွေမရှိပါဘူးလောလောဆယ်ကျွန်တော်တို့ဒီက ARV နဲ့တာလင်ကိုပဲအာရုံစိုက်ပြီးတော့ကျွန်တော်တို့လုပ်လုပ်နေပါ
ဟုတ်ကဲ့ပါဆက်ဆက်စစ်တောင်းအောင်ဆရာ
စစ်တောင်းကအမှန်ကတော့စစ်တောင်းမြဝကကျွန်တော်တို့ဒီတာလင်နဲ့ဆက်နေတာကွာစစ်တောင်းမြဝဆိုရင်မှဆိုရင်ဒီဗမာနိုင်ငံမှာအကြီးဆုံးပေါ့နော်ဒီ wetland ကြီးအနေနဲ့ထင်ရှားရှားကဘာတိနာမည်ပေါ့ဖို့တောင်စူးစမ်းနေတဲ့အခြေအနေရှိပါတယ်အဲ့တော့စစ်တောင်းမြဝကတော့ကျွန်တော်တို့သိသလောက်စစ်တောင်းမြဝမှာရှိနေတဲ့ကျွန်တော်တို့ biodiversity နဲ့ natural ecosystem value တွေကမြင့်တယ်ဒီကောင်ကိုကျွန်တော်တို့အဓိက view site တံပိုးထားပြီးတော့ထိန်းသိမ်းဖို့လိုအပ်တယ်အဲတချို့လည်းဒီသိပ္ပံပညာရှင်တွေတချို့ဆောင်ရွက်နေတာလည်းရှိတယ်အဲ့မဲ့ကျွန်တော်တို့ဒီမြစ်တရားဇာတကိုစစ်တောင်းမြို့တရားဇာတကိုအဓိကအခြေခံပြီးတော့ကျေလုံးလုပ်တာတော့မတွေ့ရဘူးစစ်တောင်းမြို့ဝကတော့ငကူနဲ့ကြည့်လို့ရှိရင်တော့ဒီစစ်တောင်းဆက်ကူဆက်ရဲ့ဒီယောဂကြောင့်ပေါ့နော်ဒီစစ်တောင်းမြို့ဝတော့များများမှရှိတဲ့ဝါရောတွေပစ္စည်းရဲ့ပြင်ဒုနာကဒီဒီပိုဇစ်တွေကြောင့်မလို့ဒီငကူကအမတန်ပေါ်ခဲ့တဲ့နာမည်ကြီးခဲ့တဲ့ဒီငါးသလောက်တူပါတော့မှကျွန်တော်တို့တော်ကြီးပြုံးပြီးပျောက်ကွယ်နေတဲ့အခြေအနေမှရှိပါတယ
်အန်ဝါစီဝဗေဒပညာရှင်ဦးအောင်မြင့်ပါမြန်မာနိုင်ငံမှာမြစ်ချောင်းတွေပေါများတာမို့ရထားတဲ့တင်ရန်စားတာကိုတံမိုးထားကောင်းမှမသိတဲ့အဖြစ်မျိုးတွေရှိနေတယ်လို့စနစ်တကျဘယ်လိုအကျိုးရှိအောင်သုံးဆွဲရမယ်ဆိုတာကိုနားမလည်တာမျိုးတွေလည်းရှိနေတာမို့အသိပညာပေးဖို့လိုအပ်နေပါတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရည်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်လည်းနော်
တော်ခင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်ခဲ့ရတာပါရှင
်။ American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင်
။နေပညာသစ်တွေဟာလူ့ခွင့်ရေးကိုမြင့်တင်တာမှာရေးပါတဲ့ကိရိယာဖြစ်ပါတယ်။ online ပေါ်မှာသတင်းအချက်အလက်စီစဉ်မှုကိုထိန်းချုပ်ဖို့အာဏာရှင်ဆိုရတွေကကြိုးစားကြပါတယ်။ဒါပေမဲ့လည်းလူ့ခွင့်ရေးလှုပ်ရှားသူတွေသတင်းတောက်တွေနဲ့တာမန်လူထုဟာသတင်းတွေဖြန့်ဝေဖို့အချင်းပြတ်ချစားမှုတခြားမဟုတ်မှန်လို့မှုတွေနဲ့အနိုင်အထက်လုပ်တာတွေကိုဖွင့်ချဖို့ကိုယ့်လူသဘောထားရှိတဲ့တခြားလူတွေနဲ့အဆက်အသွယ်မပြတ်ဖို့ဤပညာကိုအသုံးပြုနိုင်ပါတယ်။အွန်လိုင်းပေါ်မှာပြောဆိုရေးသားတာတွေနဲ့ပတ်သက်ပြီးအပြစ်ပေးဖို့ဓမ္မမှုကန့်သက်ဖို့ဥပဒေတွေကိုပြီးခဲ့တဲ့နှစ်ကနိုင်ငံပေါင်း40နိုင်ငံမှာပြဋ္ဌာန်းခဲ့ဓမ္မမှုအစိုးပြုခဲ့ကြပါတယ်။သူတို့မလိုချင်တဲ့ website တွေကိုပိတ်ပစ်တာအွန်လိုင်းပြောဆိုရေးသားမှုအပေါ်ယာဆွေးပြစ်မှုအဖြစ်သတ်မှတ်တာတွေကိုနောက်ထပ်အစိုးရတွေကလှုပ်လာကြပါတယ်။ဥပမာအားဖြင့်တာဂျီကစ္စတန်နိုင်ငံမှာဆိုရင် Facebook နဲ့ YouTube အပါအဝင်လူမှုကွန်ရက် site တွေကိုအစိုးရကမကြာခဏဆိုသလိုပိတ်ပစ်နေရှိပါတယ်။တူရကီမှာရွေးကောက်ပွဲတွေမတိုင်ခင် YouTube နဲ့ Twitter ကိုအစိုးရကခဏပိတ်ပစ်ခဲ့ပါတယ်။တိုင်ဝမ်ဒါမှမဟုတ်ဒလိုင်းလားမနဲ့ပတ်သက်တာဒါမှမဟုတ် New York Times လို့ site တွေတူတော့မှာပဲဒီအစိုးရကဆက်ပြီးပိတ်ထားတော့မှာဒီဇင်ဘာလတုန်းကဆိုရင်ကမ္ဘာမှာလူအများဆုံးအသုံးပြုတဲ့ Gmail အသုံးပြုသူအများအပြားကိုဒီအစိုးရကပိတ်ပင်ကန့်သတ်ခဲ့ပါတယ်။ အင်တာနက်ကိုသုံးပြီးကိုယ်တော်ဘောရာကိုထုတ်ဖော်တဲ့လှုပ်ရှားသူတွေကိုရေးယူဖို့ဥပဒေအစ်တွေကိုတခြားဆိုရတွေကပြဋ္ဌာန်းပါတယ်အဖမ်းခံရသူအများပြားဟာနှိရှေထောင်ဒဏ်ချခံရဒဏ်တက်ခံရနှိမ့်ဆက်ညှဉ်းပန်းခံရတာတွေအပြင်နိုင်ငံကနေနှင်ထုတ်ခံရတာတောင်မှရှိပါတယ်ဗီယက်နမ်မှာအစိုးရကိုအွန်လိုင်းပေါ်မှာဝေဖန်ရေးသားတဲ့ဘလော့ဂါတွေကိုအနှောက်အယှက်ပေးချိန်ချောက်ဖမ်းဆီးထောင်ချတာတွေဆက်လုပ်နေပါတယ်အွန်လိုင်းမှာထုတ်ဖော်ပြောဆိုတာနဲ့သတင်းအချက်လက်ဖြန့်ဝေတာကိုထိန်းချုပ်ဖို့အစိုးရတွေကဘယ်လိုနည်းနဲ့ပဲစူးစမ်းလူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဤပညာအသစ်တွေကိုသုံးပြီးဆက်လုပ်နေကြဆဲပါဂျိုဒူးရုပ်ပုံတွေဗီဒီယိုတွေလူအများပြားစုပြီးအကောင့်ထဲပေါ်တဲ့ဤပညာတွေကိုသုံးပြီးသတင်းအချက်အလက်တွေကိုဖြန့်ဝေတာလူညုံရင်းနဲ့သွာလာရေးအရာခက်ခဲတဲ့ဒေတာတွေကလူ့ခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်တာတွေလုပ်ကြပါတယ်ဒီကနေ့ခေတ်မှာကမ္ဘာတော်ဝန်နိုင်ငံတွေကဆန္ဒပြပွဲတွေအပြည့်အစည်းတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတိကျတဲ့သတင်းအချက်အလက်တွေကိုရဖို့ဤပညာကိုအသုံးပြုနိုင်ပါတယ်။ပွင့်လင်းမြင်သာမှုရှိဖို့နဲ့အကျင့်ပြည့်ချစားမှုကိုတိုက်ဖြတ်ဖို့ဤပညာကအထောက်အကူပြုနိုင်ပါတယ်။အွန်လိုင်းပေါ်မှာရောအပြင်မှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအာဏာရှင်အစိုးရတွေကပိုပြီးအပြင်းထန်နှိမ်နှင်းလာနေတာတောင်မှပဲနိုင်ငံတိုင်းကလူတွေဟာပိုပြီးအချိတ်ဆက်ရှိလာပိုပြီးအတိတုဒ္ဒပြေလာကြပါတယ်။ website တွေကိုပိတ်ပစ်တာအကြောင်းအရာတွေကိုကန့်သတ်တာဟာအာဏာတက်ရောက်ဖို့လုပ်တာမှာလွဲချော်တဲ့စူးစမ်းမှုပါအဲ့ဒီလိုလုပ်မယ်အစားအစိုးရတွေအနေနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာပြီးအင်တာနက်အသုံးပြုမှုကိုကြဲကြဲပြန့်ပြန့်ဖွင့်ပေးရမှာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်စိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းတည်ပြအပ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကကြီးညာပေးပါမယ်ရှင
်ရုရှားတိုက်လေယာဉ်ဒဇင်းကိုတူရကီကပြစ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားတောက်ကြနေသည့်စကားစစ်ပွဲဆက်လက်ဖြစ်ပွားနေတာမှာတူရကီသမ္မတရီဆက်ပ်တေယစ်အာရိုဂန်ကရုရှားအနေနဲ့မီးနဲ့ဆော့ကစားတဲ့လုပ်ရမျိုးတွေမလုပ်ဖို့တတိပေးလိုက်ပါတယ်။အားရစစ်သွေးကြွတွေကိုတိုက်ခိုက်နေတယ်ဆိုပြီးဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုစန့်ကျင်နေတဲ့အုပ်စုတွေကိုတိုက်ခိုက်တာဆီးရီးယားနိုင်ငံထဲမှာစစ်ပွဲလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့ထရက်ကားတွေကိုပစ်မှတ်ထားတိုက်ခိုက်တာတွေလို့လုပ်ရတွေဟာရုရှားနိုင်ငံကမီးနဲ့ကစားနေတာလို့တူရကီနိုင်ငံအရှေ့မြောက်ဘက်ကဘေဘတ်မြို့မှာမိန့်ခွန်းပြောကြားစဉ်တူရကီသမ္မတကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။တူရကီနယ်စပ်နီးစီးရီးယားနိုင်ငံတွင်မှာတူရကီနိုင်ငံကအကူအညီပေးရေးရင်နှန်းတစ်ခုကိုရုရှားလေယာဉ်ကဗုဒ္ဓဟူးနေ့မှာပစ်ခတ်ခဲ့တဲ့အတွက်လူ9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရခဲ့တယ်လို့လည်းတူရကီအစိုးရသတင်းဌာနနဲ့တူရကီအကူအညီပေးရေးအဖွဲ့တစ်ခုကပြောဆိုခဲ့ပါတယ်။တင်တဲ့သမ္မတဖရန်စွာအော်လန်ကအခုလပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အစွန်းရောက်တပ်ဖွဲ့အားလုံးကိုချေမုံပစ်ဖို့တနိဋ္ဌာန်ချထားတယ်လို့တိုက်ခိုက်မှုတွင်တေဆုံးခဲ့သူတွေအတွက်ကျင်းပတဲ့နိုင်ငံအဆင့်အောက်မေ့ပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ပဲရစ်မြို့အန်ဗာလီဒေးစ်နိုင်ငံတော်အထိတ်မဲ့ရုပ်ထုနေရာမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာ IS အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့တဲ့လူ130ရဲ့နာမည်နဲ့အသက်တွေကိုဖတ်ကြားမှုနဲ့စတင်ခဲ့ပါတယ်။အာဖရိကတိုင်မာလီနိုင်ငံအထူးတပ်ဖွဲ့တွေကပြီးခဲ့တဲ့အပတ်တွင်လူ10ဦးသေဆုံးခဲ့ရတဲ့ဘာမာကိုမြို့ဟိုတယ်တစ်ခုကိုဝင်ရောက်စီးနင်းခဲ့မှုနဲ့ပတ်သက်ပြီးလူ2ဦးကိုဖမ်းဆီးလိုက်ပါတယ်။သူတို့2ဦးကိုဘာမာကိုမြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့စုံစမ်းစစ်ဆေးပြီးတဲ့အခါဘာရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုပုံမသိရှိလာရလိမ့်မယ်လို့စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီလူ2ဦးဟာတိုက်ခိုက်မှုနဲ့ဘလို့ဆက်ဆက်နေတယ်ဆိုတာကိုတော့အတိအကျပေါ်ပြထားခြင်းမရှိပါဘူး။နိုဝင်ဘာလ20ရက်နေ့က Radisson Blue Hotel တိုက်ခိုက်မှုနဲ့ပတ်သက်ပြီးအာဖရိကစစ်သွေးကြွအဖွဲ့နှစ်ခုဖြစ်တဲ့ Al Qaeda နဲ့ Elmo Raviton အဖွဲ့တို့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကိုကြေညာထားခဲ့တာဖြစ်ပါတယ
်။တည်င်းချင်းချုပ်ကိုမနန္ဒာချန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲခေါင်ဖြစ်ပြီး engineer ကတော့ Aiden Utaku ဖြစ်ပါတယ်။ VOA American အသံကြာသာပတေးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကို line to meter 30 40 50နဲ့ line la meter 190တို့ကနေမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးဆန္ဒနဲ့ဘဝတခြားတဲ့ကြကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.